Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် October 28ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line kilometer 3251နဲ့ line kilometer 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမဲမှာမဆုမွန်းတဲ့သူဒီနေ့ထူးခြားတဲ့သတင်းတွေကိုပြောပြပေးပါပါဒီနေ့ခြေတဲ့ရောက်သတင်းတွေကတော့ယူကရိန်းကိုရုရှားကျူးကျော်စစ်ကြောင်းလုံခြုံမှုကင်းမဲ့သွားပြီလို့ဂျာမနီကပြောလိုက်ပါတယ်မြောက်ကိုရီးယားကတော့ဒုံးကျည်ထပ်ပစ်လိုက်ပါတယ်အီရန်ဆန္ဒပြသူတွေကိုတော့အမေရိကန်နဲ့ကနေဒါကထောက်ခံလိုက်ပါတယ်မြန်မာကတော့အာဆီယံကစိတ်ပြက်ပေမဲ့ထုတ်မပြစ်ပါဘူးလို့အင်ဒိုနီးရှားကပြောလိုက်ပါတယ်ဒီသတင်းတွေနဲ့တခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါခွေရနေ
။ဟုတ်ကဲ့ပါ။သတင်းတွေအပြီးနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA ဂျာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ဒေသခံတွေယာနဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရပါတယ်
။ကျွန်တော်တို့ဒီမှာလုံချာနောက်ပေါင်းပေါ်တော့မြေပေါ်ပေါင်း600ကျော်လောက်ရှိတယ်ပေါ့။ဒီလုံချာကျေးရွာကသူကလောကမလစိတ်ဖုံးကြီးကျောင်းမှာဟုတ်ကဲ့ဒီနေ့ကျွန်တော်တို့နောင်ပေါင်းကျေးရွာကျွန်တော်တို့ဒီဗုဒ္ဓဘာသာရှမ်းပိုင်းဆက်မှာ
ကမိုးမောင်းမြို့နယ်ရှမ်းစာပြည်နယ်ယဉ်ချင်းမှုကော်မတီကတာဝန်ရှိသူတို့ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်စကိုင်းတိုင်းမြောင်နယ်ပလဲမြို့နယ်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေပါဝင်ရခိုင်ပြည်နယ်ကြောက်ဖြူရေနဲ့စိတ်ကမ်းကြောင်ဒေသခံရေလုံသားတွေထိခိုက်နေတဲ့အခြေအနေတခါမြန်မာနိုင်ငံအတွင်းကနိုင်ငံခြားကုမ္ပဏီတချို့ဖြတ်သိမ်းလာနေတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနဲ့မတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားကျူးကျော်စစ်ဟာဥရောပအတွက်လုံခြုံမှုကင်းမဲ့တဲ့ကာလကိုရောက်သွားစေတယ်လို့ဂျာမနီနိုင်ငံကပြောလိုက်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကရှေ့ကာလမှာအန်ဒီယကြီးတဲ့ဆယ်စုနှစ်ဖြစ်တော့မယ်လို့ခန့်မှန်းလိုက်ပြီးနောက်တစ်ရက်ဒီနေ့မှာပဲဂျာမနီသမ္မတဖရန့်ဝေါ်တာစတိန်မီယာကလည်းအခုလိုပြောလိုက်တာပါရုရှားနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုပိုလို့ဖို့တစ်ချောင်းလုံးတိုက်တွန်းလာခဲ့တဲ့ဂျာမနီဆိုရှယ်ဒီမိုကရက်ပါတီကနေသမ္မတဖြစ်လာသူစတိန်မီယာကဖေဖော်ဝါရီ24ရက်နေ့ကရုရှားတီချူကျော်စစ်ဟာခုနကမျှော်လင့်ချက်တွေကိုဖျက်ဆီးပစ်ခဲ့တယ်လို့ပြောလိုက်ပါတယ်ဒီနေ့ကာလရုရှားကိုပြန်ကြည့်ရင်အိမ်မက်ဟောင်းတွေအတွက်နေရာမရှိတော့ဘူးလို့ဂျာမန်သမ္မတစတိန်မီယာကပြောတာပါဥရောပအားလုံးပုံဖြစ်တည်မှုရှိရဲဆိုတဲ့အရင်ဆိုဗီယက်ခေါင်းဆောင်မီခေးကော်ဘာချော့ဖ်ရဲ့အိမ်မက်ကိုရည်ညွှန်းပြောရခဲ့တာပါအခုကျူကျော်စစ်ကြောင်းဂျာမနီကိုနောက်တစ်ချိန်မလုံခြုံတဲ့အခြေအနေရောက်သွားစေပြီးဥရောပမိတောက်ရဲ့ကျေပြန့်လာတဲ့စစ်ဟာစိုးရင်စရာကြီးဖြစ်လာနေတယ်လို့ဂျာမန်ဝန်ကြီးချုပ်ကဆက်ပြောပါတယ်ဂျာမနီဟာတခြားဥရောပနိုင်ငံတွေနဲ့တူယူကရိန်းပေါ်ရုရှားကျူကျော်စစ်ကိုဆန့်ကျင်ပြီးရုရှားကိုအရေးယူပိတ်ဆို့မှုတွေပြုလုပ်ထားပါတယ်တစ်ချိန်တည်းမှာပဲရုရှားရဲ့လေကြောင်းကြမ်းဖက်တိုက်ခိုက်မှုတွေဆက်ရှိနေပြီးယူကရိန်းလေကြောင်းကာကွယ်ရေးကတံပြန်ဖြတ်ချမှုတွေလုပ်ခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်။နှစ်ရက်အတွင်းအဝေးထိန်ဒရုန်းတိုက်ခိုက်မှု30ကျော်ရုရှားကလုပ်ခဲ့ပြီးယူကရိန်းလေကြောင်းကာကွယ်ရေးကနေတားဆီးမှုတွေလုပ်ခဲ့ကအီရန်လို့ရှာဟက်ဒရုန်းယာဉ်23စီးကိုဖြတ်ချခဲ့တယ်လို့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကပြောခဲ့ပါတယ်ခင်ဗျ။
မြောက်ကိုရီးယားနိုင်ငံဟာတာတိုပြစ်ပက်ထိန်တက်ဒုံးကျည်နှစ်စင်းကိုအရှေ့ဘက်ပင်လယ်ပြင်တွေကိုဒီကနေ့နေ့လယ်ပိုင်းကပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တောင်ကိုရီးယားနဲ့နယ်ချင်းဆက်နေတဲ့မြောက်ကိုရီးယားဂိုဝန်ပြည်နယ်ကနေပြစ်လွတ်ခဲ့တာဖြစ်တယ်လို့ဖော်ပြပေမဲ့အသေးစိတ်ကိုတော့ပြောမထားပါဘူး။ဒီဒုံးကျည်ပြစ်ခတ်မှုဟာအမေရိကန်ကိုဖြစ်စေမဟာမိတ်တွေကိုဖြစ်စေချက်ချင်းချင်းချောက်နိုင်မှုမရှိဘူးလို့အမေရိကန်ရဲ့အင်ဒိုပစိဖိတ်ဒေတာစစ်ဒေတာကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေဟာမတိမငြိမ်မှုတွေကိုဖြစ်စေတယ်ဆိုတာကိုတော့ထောက်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2022ခုနှစ်အတွင်းမှာပယ်ထိန်တက်ဒုံးအရေအတွက်46စင်းစံချိန်တင်ပြစ်လွတ်ဆန်းသက်ခဲ့ပါတယ်။ဒီဒုံးကြီးပြစ်လွတ်မှုတွေဟာမြောက်ကိုရီးယားဒုံးကြီးအစီအစဉ်မှန်သမျှကန့်သက်တားမြစ်ထားတဲ့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအာခံနဲ့လုပ်ရလဲဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার ဆန်းသက်မှုတစ်ခုလှုပ်လာနိုင်တယ်လို့လည်းခန့်မှန်းပြောဆိုနေကြပါတယ်ရှင်
။အီရန်ဆန္ဒပြသူတွေကိုထောက်ခံတယ်လို့အမေရိကန်နဲ့ကနေဒါနိုင်ငံသားဝင်ကြီးတွေကကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်ကကနေဒါနိုင်ငံသားဝင်ကြီးမယ်လနီဂျိုလီနဲ့တွေ့တွေ့ပြီးအမြင့်ဖလဲကအခုလိုသဘောတူခဲ့ကြတာလို့မနေ့ချက်တာရင်းတွေကပြောလိုက်တာပါ။အီရန်မှာအမျိုးသမီးငယ်တူကိုခေါင်းစည်းခြုံပေါ်မှာဝတ်ဆင်ရမယ်စီမင်းတိတိကျကျမလိုက်နာလို့ဆိုပြီးဘာသာရေးရဲကဖမ်းဆီးခဲ့ပြီးတဲ့နောက်အဲ့ဒီအမျိုးသမီးထိန်းသိမ်းခံထားရတဲ့အချိန်မှာတည်ဆုံးခဲ့တဲ့ပေါ် လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်လာခဲ့တာပါသူတို့အခွင့်အရေးတွေအတွက်ရပ်ပေါင်း40ကျော်လာတဲ့အထိလမ်းပေါ်ထွက်ဆန္ဒပြသူရဲရင်တဲ့ဒီမျိုးသမီးငယ်တွေကိုအီရန်ဆိုရကနှိတ်ကွနေတာပေါ့တာဝန်ခံမှုရှိလာစေဖို့အမေရိကန်နဲ့ကနေဒါနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပြီလို့လည်းဝန်ကြီးဘလင်ကန်ကဆက်ပြောခဲ့ပါတယ်ကနေဒါနိုင်ငံသားဝန်ကြီးဂျိုလီကလည်းအာဏာရှင်ဆန့်ကျင်နေတဲ့အီရန်ပြည်သူတွေကိုဥညွတ်အလေးပြုလိုက်ပြီးဖိနှိပ်မှုကြားကရဲရင်စွာအာခံနေတဲ့အမျိုးသမီးတွေမင်းကလေးတွေနဲ့အတူရက်တီသွားမယ်အမျိုးသမီးအခွင့်အရေးဆိုတာကလူအခွင့်အရေးပါပဲလို့ပြောခဲ့ပါတယ်ကနေဒါနိုင်ငံသားဝန်ကြီးနဲ့အခြားအမျိုးသမီးနိုင်ငံသားဝန်ကြီး17ဦးတို့ပါဝင်ထုတ်ပြန်ထားတဲ့အီရန်ဆိုရလို့ရပေါ်ဆန့်ကျင်တဲ့ကြေညာချက်ကိုလည်းအမေရိကန်နိုင်ငံသားဝန်ကြီးကအပြည့်အဝထောက်ခံတယ်လို့ပြောခဲ့ပါသေးတယ်ဒီသဘောတူချက်ထဲမှာအမျိုးသမီးနိုင်ငံသားဝန်ကြီးတွေပူးပေါင်းပြီးအီရန်အမျိုးသမီးတွေရဲ့အနာဂတ်ဖို့ကောင်းမွန်လာဖို့အခုလိုငြင်းချမ်းစွာတိုက်ပွဲဝင်နေမှုရှီတန်းကနေရဲရင်ပေးမှုတွေကိုထောက်ခံပေးဖို့သူတို့မှလည်းတာဝန်ရှိတယ်လို့ဖော်ပြခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တခြားရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုစစ်တပ်ကနေမြန်မာနိုင်ငံတဝန်းမှာဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂမှာအောက်တိုဘာလ28ရက်နေ့တောက်ကြာနေ့ကပြောကြားခဲ့ပါတယ်ICJ နိုင်ငံတကာတရားရုံးရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာနဲ့ပတ်သက်လို့မနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံကြီးအစည်းအဝေးတွင်သုံးသက်ဆွေးနွေးမှုတွေလုပ်ခဲ့ချိန်မှာမြန်မာတာမတ်ကြီးဦးကျော်မိုးထွန်းကအဲ့ဒီလိုပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ ICJ တရားရုံးရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုကြောင်းနဲ့ ICJ နဲ့အပြည့်အဝဆက်လက်ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းတာမတ်ကြီးကပြောကြားခဲ့တယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တရားရေးဆိုင်ရာပညာသင်ကြားမှုအစီအစဉ်တွေပေးသွားဖို့ ICJ ရဲ့ဆုံးဖြတ်ချက်ကိုလည်းသူကကြိုဆိုခဲ့ပါတယ
် We welcome the court's decision to establish the judicial fellowship program particularly for the developing countries We highly anticipate that
ဒါကတော့တာမတ်ကြီးဦးကျော်မိုးထွန်းပြောသွားတာပါတိတ်မကြခင်ဒီရပိုင်းလာပိုင်းနေပေါ့နော်အထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တရားရေးဆိုင်ရာပညာသင်ကြားမှုအစီအစဉ်တွေလုပ်သွားဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါတယ်မြန်မာနိုင်ငံမှာဆက်အနာရှင်စနစ်စိတ်သုံးပြီးတော့တရားမဝင်အာဏာသိမ်းမှုကိုအောင်အောင်မြင်မြင်တွန်းလှန်ဖယ်ရှားနိုင်တဲ့အချိန်ကြရင်မြန်မာနိုင်ငံကလူငယ်တွေလည်းဒီအစီအစဉ်မှာပါဝင်ဖို့အထူးမျှော်လင့်ပါတယ်ဆိုပြီးတော့တာမတ်ကြီးဦးကျော်မိုးထွန်းပြောသွားတာဖြစ်ပါတယ်တိတ်မကြခင်ရပိုင်းလာပိုင်းနေအတွင်းမှာမြန်မာနိုင်ငံမှာအကျန်းဖတ်ဖိနှိပ်တက်ဖြတ်မှုတွေပိုတိုးလာတယ်လို့လဲတာမတ်ကြီးကဖိရက်တချို့ကိုထောက်ပြပြီးတော့ပြောဆိုသွားပါတယ်ဒီလ23ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသအနံ့ပါမှာဂီတဖျော်ဖြေပွဲတစ်ခုလုပ်တဲ့အချိန်မှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ100လောက်သေဆုံးခဲ့တဲ့အကြောင်းကိုလဲတာမတ်ကြီးကပြောပါတယ်အလားတူပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းတပည့်ရင်းလက်ရက်ကုန်းကျေးရွာစတင်ကြောင်းကိုလေကြောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်9ဦးအပါအဝင်13ဦးအသက်ဆုံးခဲ့ရတယ်လို့လဲပြောပါတယ်ဒီလိုဖြစ်ရတဲ့မှာထိခိုက်ဒဏ်ရာရခဲ့သူတွေအတွက်အရေးပေါ်အကူအညီတွေအမြန်ဆုံးလိုအပ်နေတယ်လို့လည်းနိုင်ငံတကာအတိုင်းအဝိုင်းကိုတာမတ်ကြီးကပြောသွားပါတယ်။မြန်မာစစ်တပ်ဟာ2016ခုနှစ်နဲ့2019ခုနှစ်တွေတုန်းကရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်ခဲ့တဲ့အခါမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကနေတရားစွဲဆိုထားတဲ့အမှုကို ICJ တရားရုံးကဆက်လက်စစ်ဆေးကြားနာဖို့ဆုံးဖြတ်သွားချိန်မှာနောက်ထပ်ဒီလိုကျူးလွန်မှုတွေကိုနိုင်ငံတဝန်းဆက်ပြီးတော့လှုပ်ဆောင်နေတယ်ဆိုပြီးမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးကပြောကြားသွားတာဖြစ်ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါခင်ဗျာ
ပြည်ဝအမေရိကန်တန်ကနေစောက်ကြညာတဲ့တဲ့ကိုဆက်ပြောပြနေပါတယ်မြန်မာအနေနဲ့အာဆီယံဘုံသဘောတူချက်မဖြည့်ဆည်းခဲ့တဲ့ပေါ်စိတ်ပြည့်ရပါမယ်အာဆီယံကနေထုတ်ပယ်ဖို့တော့မရှိပါဘူးလို့အင်ဒိုနီးရှားကပြောလိုက်ပါတယ်မြန်မာရေးနဲ့ပတ်သက်လို့မြန်မာအပါဝင်အာဆီယံဖွဲ့ဝင်တွေကြားချမှတ်ထားတဲ့ဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ဖို့မြန်မာဘက်ကလိုက်ပါဆောင်ရွက်မှုမရှိတဲ့ပေါ်စိတ်ပြတ်ပေမဲ့ထုတ်ပြဖို့အထီတော့မစဉ်းစားရသေးဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်
Tidak ada pembahasan mengenai expulsion of Myanmar.
မြန်မာကိုအာဆီယံဖွဲ့ဝင်နိုင်ငံဖြစ်ကနေဖယ်ထုတ်ဖို့ဆွေးနွေးကြတာမရှိပါဘူးဆွေးနွေးမှုတွေအားလုံးကအာဆီယံဖွဲ့ဝင်10နိုင်ငံအားလုံးရဲ့အဆိုပြုပြောဆိုမှုတွေပေါ်မှာသာအခြေခံပါတယ်မြန်မာနိုင်ငံအာဆီယံဖွဲ့ဝင်ဖြစ်ဆက်ရှိနေပါပါလို့အင်ဒိုနီးရှားနိုင်ငံကြီးဌာနအာဆီယံပူးပေါင်းဆောင်ရွက်မှုဆိုင်ရာညွှန်ကြားရေးမှူးစီဒိုတိုအာဆူရိုတိုပူရိုကပြောသွားတာပါအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာဘက်ကလိုက်ပါဆောင်ရွက်မှုမရှိသလို တူးတက်မှုမရှိလာတဲ့ပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့စိတ်ပြတ်မိကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူရီကလည်းမနေ့ကအာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့အထူးစည်းဝေးပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင
်ဗျ။မြန်မာနိုင်ငံရဲ့အရေးအာဆီယံဘုံသဘောတူညီချက်တွေဟာလုပ်ငန်းစဉ်တရက်တာဖြစ်ပြီးတော့အချိန်ကန့်သတ်ချက်နဲ့ဖိအားပေးအကြက်ကင်နဲ့ချင်းကပ်မှုတွေကအကျိုးမရှိတဲ့အပြင်စိုးကျိုးကိုဦးတည်စေနိုင်တဲ့အကြောင်းမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကမနေ့တော့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမြန်မာအရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်မှာမြန်မာစစ်ကောင်စီဘက်ကဒီလိုမျိုးတုံ့ပြန်ကြေညာချက်ထုတ်ပြန်တာပါ။အစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ဖို့အာဆီယံကဖိတ်ခဲ့ပါတယ်။စစ်ကောင်စီကတော့ဒီလိုဖိတ်ကြတာကအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်မှာခွဲခြားဆက်ဆံတာဖြစ်ပြီးအာဆီယံရဲ့ဗရိညင်စာတမ်းကိုချိုးဖောက်တာဆိုပြီးကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံမပါတဲ့ချမှတ်တဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံအားလုံးရဲ့တူညီဆန္ဒအရာချမှတ်တာမဟုတ်တဲ့အတွက်လိုက်နာမှာမဟုတ်ဘူးဆိုပြီးတော့လဲစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင်။
ရခိုင်ကိုတာဝန်ယူရတဲ့မြန်မာစစ်စင်ရဲ့ထူးဖွဲ့မှုဒုဗိုလ်ချုပ်ကြီးအနေနဲ့ဘင်္ဂလားဒေ့ရှ်ကြီးတပ်ဦးစီးချုပ်နဲ့တွေ့တွေ့ခဲ့ပါတယ်။အမှတ်3အထူးစစ်စင်ရဲ့ဖွဲ့မှုဒုဗိုလ်ချုပ်ကြီးဖုံမြတ်နဲ့ဘင်္ဂလားဒေ့ရှ်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီး SM Saifuddin Ahmed တို့တနေ့ဗိုလ်ထုနေ့ကတွေ့ဆုံပြီးနယ်စပ်လုံခြုံရေးနဲ့ Ranger ပြန်ပို့ရေးဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ် Daily Star သတင်းမှာဖော်ပြလိုက်ပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရကတော့ဒီကာကွယ်ရေးဝန်ကြီးဌာနစစ်စင်ရဲ့ထူးဖွဲ့မှုတင်ကိုမထုတ်ပြန်ရသေးဘူးလို့ VOA ကမိသားကိုဖြေခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကြီးတပ်ဌာနချုပ်မှာအခုလိုတွေ့ဆုံရမှာမြန်မာကြီးတပ်အနေနဲ့နယ်စပ်ဒေသစစ်စင်ရေးတွေလုပ်ရမှာသတိထားလို့ဆောင်မှုဘင်္ဂလားဒေ့ရှ်ကြီးတပ်ဘက်ကထပ်သတိပေးခဲ့တယ်လို့ Daily Star သတင်းမှာဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့အေးရခိုင်တပ်တွေကြားမကြာခင်ကတိုက်ပွဲတွေပြင်းထန်လာခဲ့ပြီးမြန်မာဘက်ကပစ်တဲ့လက်နက်ကြီးတွေဘင်္ဂလားဒေ့ရှ်ဘက်ကျလာကာ Ranger ဒုက္ခသည်တူပါတိုက်ဆုံရပြီးအခုလိုတွေ့ဆုံမှုတွေဖြစ်လာတာပါခင်ဗျာ
။မြန်မာနိုင်ငံမှာတော့ Telino ကလုပ်ငန်းတွေရုတ်တရက်ရပ်ဆိုင်းလာတာကြောင့်ဒီမြန်မာနိုင်ငံမှာ digital လုံခြုံရေးအန္တရာယ်နဲ့ရင်ဆိုင်နေရတဲ့ Telino သုံးဆွဲသူတွေနဲ့ဝန်ထမ်းဟောင်းတွေကိုပံ့ပိုးကူညီသွားမယ်လို့ Norway အခြေစိုက် Telino ကုမ္ပဏီကတောက်ကြနေကပြောဆိုလိုက်ပါတယ်2021ခုနှစ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်မှာစစ်ကောင်စီကနေကြားဖြတ်ခိုးယူနှားထောင်တဲ့ဤပညာအသုံးပြုဖို့ဖိအားပေးနေချိန်မှာ Telino ကုမ္ပဏီကဥရောပသမဂ္ဂ EU ရဲ့တန်ခတ်အရေးယူမှုကိုရှောင်လွှဲနိုင်မှုသူ့ရဲ့လုပ်ငန်းတွေကိုရောင်းချခဲ့တာဖြစ်ပါတယ်သုံးဆွဲသူပြည်သူ18တန်းကျော်ရဲ့အချက်အလက် data တွေနဲ့စစ်အုပ်စုရဲ့လက်ထက်ကိုရောက်ရှိသွားနိုင်တာကြောင့်လုပ်ငန်းတွေကိုမရက်ဖို့မြန်မာနိုင်ငံကဝန်ထမ်းတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေတဲ့ကြားက Telino ကလုပ်ငန်းကိုရောင်းချခဲ့တာဖြစ်ပါတယ်ဒီကနေ့တောက်ကြနေမှာတော့ Telino နဲ့လူမှုအဖွဲ့အစည်း484ဘွဲ့ကိုကိုစားပြုတဲ့ SOMO လို့ခေါ်တဲ့နိုင်ငံတကာ Corporation များဆိုင်ရာသုတေသနအဖွဲ့တို့ကြားပမာဏနားလည်မှုစာချုပ်လာရေးထိုးပြီးတော့မြန်မာနိုင်ငံကသုံးဆွဲသူတွေကိုပံ့ပိုးပေးဖို့သဘောတူညီခဲ့ပါတယ်ရှင
်။သောကြနေညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကချင်ပြည်နယ်မိုးမောက်မြို့နယ်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာဒီရက်ပိုင်းမြန်မာစစ်တပ်နဲ့ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ကြားတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံများနဲ့ချီပြီးတော့မိုးမောင်းမြို့ကဖုံးတော်ကြီးကျောင်းတွေမှာတိမ်းရှောင်နေကြရပါတယ်။တိမ်းရှောင်သူအများစုဟာအသက်ကြီးတဲ့သူတွေနဲ့ကလေးငယ်တွေအများစုဖြစ်ပြီးတော့သာနယ်ရိတ်ခါဆေးဝါးနဲ့နေရာထိုင်ခင်းအခက်အခဲတွေရှိနေတယ်လို့အကူအညီပေးသူတွေကပြောပါတယ်။မိုးမောင်းမြို့ကကချင်ပြည်နယ်စစ်ပီးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မိုးမောင်းမြို့နယ်အရှိတ်လုံကြာပွန်မှာမြန်မာစစ်တပ်နဲ့ KIA အကြားဒီလ20ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်ပွားနေကြတာပါမြန်မာစစ်တပ်က22ရက်နေ့ကစလို့3ရက်ဆက်တိုက်၄ချောင်းကတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာကြောင့်လဲအနီးနားကျေးရွာကရာနဲ့ချီရဲဒေသခံတွေမိုးမောင်းမြို့ဘက်ကိုတိမ်းရှောင်နေရပါတယ်လုံကြာနဲ့နောင်ပေါင်းကျေးရွာတွေကစစ်ပြေးဒုက္ခသည်600ကျော်လောက်ဟာဘုံကြီးကျောင်းတွေမှာခိုးလုံနေတာရှိတဲ့အပြင်ခရစ်ယာန်ဘုရားကျောင်းမှာခိုးလုံနေသူတွေလည်းနောက်ထပ်ရာနဲ့ချီရှိတာကြောင့်စစ်ဘေးဒုက္ခသည်900ကျော်နေပြီလို့မိုးမောင်းမြို့ရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီကတာဝန်ရှိသူတို့က VOE ကိုပြောပါတယ်
။ကျွန်တော်တို့ဒီမှာလုံကြာနာပေါင်းပေါင်းနဲ့မြေပေါ်ပေါင်း600ကျော်လောက်ရှိတယ်ပေါ့။ဒီလုံကြာကျေးရွာကဒီလောကမလစိတ်ဘုံကြီးကျောင်းမှာဟုတ်ကဲ့ကျင်းကျွန်တော်တို့နောင်ပေါင်းကျေးရွာကျွန်တော်တို့ဒီဗုဒ္ဓဘာသာရှမ်းပိုင်းထက်မှာကကျွန်တော်တို့ဒီဆမ်းမြောင်ကြီးကျောင်းမှာအဲကချင်ဘက်ပိုင်းမှာဒီ AC3540 ဒီ AC တွေကဘုရားကျောင်းပေါ့အမှတ်3ဘုရားကျောင်းမှာဆောင်တာလို့ရှိတယ်။ဒီနေ့မနေ့ကျွန်တော်တို့တော့နေကြည့်တော့150လောက်ရှိတယ်လေသူတို့ချိန်မှာ24ရက်နေ့ကလုံချာဆက်လာခဲ့တယ်။နောက်ပေါင်းမှာတော့25ရက်နေ့ကနေစပြီးမှတိမ်းချောင်ခဲ့တာပေါ့
လုံချာနဲ့နောင်ပေါင်းကျေးရွာဟာရှမ်းနဲ့ကချင်တိုင်းဒေသတွေစုပေါင်းနေထိုင်ကြတဲ့ကျေးရွာတွေဖြစ်ပါတယ်။စစ်ဆောင်စခန်းတွေမှာနေထိုင်ကြသူတွေဟာတက်ကြီးရွယ်အိုတွေနဲ့ကလေးငယ်အများစုဖြစ်ပြီးတော့လူငယ်လူလက်ပိုင်းတချို့ကတော့လယ်ရိတ်သိမ်းကြိမ်ဖြစ်တာကြောင့်ရွာမှာကျန်နေရသူတွေလည်းရှိတယ်လို့ပြောပါတယ်။လုံချာရွာကစစ်ဆောင်အမျိုးသမီးတို့ကသူတို့ရင်ဆိုင်နေရတဲ့လက်ရှိအခက်အခဲကိုအခုလိုပြောပါတယ်။
ရွာမှာလည်းလက်ကြီးအတန်းနဲ့ဆက်တိုက်ဆက်တိုက်ကြားနေတော့ရဟရင်ရင်နဲ့ပုံလာရှဲလို့လေရွာနားလေအဲ့လိုဖြစ်သွားရလေအဲ့နဲ့အရန်ကြောက်လို့မြို့ခဲကိုဆောင်ပြီးတော့မှဘုံကြောင်းမှလည်းကြေးရလုံးအဲ့လိုလာနေတာအဖြစ်ခဲတော့လူအများနဲ့လည်းနေရတယ်တောက်လန့်နေရတယ်ဆိုတော့လေစားဖို့တောက်ဖို့ကလည်းအမျိုးမျိုးအဖက်ဖက်လူအတဘနာကလေးတချို့ကလေးတွေဖျားတယ်ကလေးတွေရှိတယ်အင်းတချီရိုးတွေအကုန်လုံးရှိရလေ
စစ်ရှောင်စခန်းတွေမှာရိတ်ခါနဲ့ဆေးဝါးအခက်ခဲရှိတာကြောင့်တိုက်ယူရန်ကုန်အခြေဆိုင်ရှမ်းလူငယ်အဖွဲ့တွေအပါအဝင်ရှမ်းအရက်ဖက်အဖွဲ့စည်းတွေကအရေးပေါ်အကူအညီတွေထောက်ပံ့ပေးနေတယ်လို့ဝိုင်းဝန်းကူညီကြဖို့ကိုလည်းဆော်ဩထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်နွေရာသီကာလတုန်းကလည်းမိုးမောက်မြို့နယ်အလွန်ပွန်ဒေသမှာတိုက်ပွဲပြင်းထန်ခဲ့ပြီးမြို့သစ်ကုန်းလောနဲ့စီဟတ်စတဲ့ကျေးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာမိုးမောက်ဗမော်စတဲ့မြို့တွေကိုတင်းရှောင်ခဲ့ရပါတယ်ခင်ဗျာ။
ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေရာနဲ့ခြေပြီးတော့ထွက်ပြေးတိမ်းရှောင်နေတဲ့အခြေအနေကိုကိုငင်းညံပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သကိုင်းတိုင်းမြောင်နယ်ပလဲမြို့နယ်ဘက်ကတိုက်ပွဲသတင်းကိုလည်းပြောပြခြင်းပါတယ်။သကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာနယ်မြေရှင်းလင်းလှုပ်လာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့လေကြောင်းကနေပါပစ်ခတ်ခဲ့တယ်လို့အရသာတည်ဆုံးတန်းရတာလည်းရှိနေပါတယ်။မြောင်မြို့နယ်မှာလိုပဲပလဲမြို့နယ်မှာလည်းမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့ပါတယ်။သကိုင်းတိုင်းတွင်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့မန်ရင်ချင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။သကိုင်းတိုင်းမြောင်မြို့နယ်ကြောက်ရွံ့ရဲစခန်းမှာတက်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ပရိမကျေးရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအောက်တိုဘာလ28ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတချို့လက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့ပရိမကျေးရွာဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ
်။ကြောရေးနေမြေရဲစခန်းနေပြီးတော့ဟိုဟာထွက်လာတဲ့ဟိုဟာတွေပေါ့ဆက်ကဆတွေပေါ့ဒီတိုင်းပဲတနက်ပြီးရန်တမ်းပြစ်ခတ်ပြီးဝင်လာဆိုကြတော့ကျန်တဲ့အကိုဘက်ကအဖွဲ့တွေကအကုန်လုံးပဲသူတို့ကိုဟိုပြန်ပြီးတော့ခုခံတိုက်ခိုက်မယ်ဆိုပြီးတော့ရည်ရွယ်ထားသလိုမျိုးဖြစ်ပြီးတော့ဝိုင်းထားသလိုဖြစ်တာအဲဒီကျွန်တော်နမခလေးစိတ်ကနေပြီးတော့ my sending ပေါ့ဟုတ်လေးမောနေပြစ်တာတွေပါလိမ့်ရှိတယ်ဆက်မဲ့စကောင်စီတပ်သားတွေကကျွန်တော်တို့ရွာထဲကိုရန်တပ်ပြစ်ခတ်မှုကြောင့်မို့လို့စိတ်မနှံ့နဲ့ပြည်သူတယောက်ရှိတယ်သူကစိတ်မနှံ့ပြီးတော့အတောင်ရစားတောင်းနေတဲ့ပြည်သူပေါ့အဲဟာကိုအဲဒီလေးမောဆင်းလာတဲ့စကားဆတွေကပြစ်တာအဲ့နောက်ကခုနလက်လက်ကြီး60မမနဲ့ရန်နပြစ်ဆက်မှုကြောင့်မို့လို့အသက်60ကျော်အဲလက်မှာပေါ့နော်ဘယ်ဘဲလက်မှာလက်ကောက်ဝေးရထန်တန်းလေးမှာလက်လက်ကြီးအစမှန်တယ်အဲသူကတော့အဲနည်းနည်းအသက်အန္တရာယ်မထွက်ရပြီမဲ့လို့ဒီလက်ကတော့ဟိုဖြန့်မဲနေထားတော့မြင်နေတယ်ပေါ့ဟုတ်
တိုက်ပွဲမှာ PDF တိုက်ပွဲဝင်နှစ်ဦးဒဏ်ရာရတဲ့အကြောင်းပြောပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရသေးပါဘူးစစ်ကောင်စီဘက်ကလည်းမြောင်မြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးအောက်တိုဘာလ28ရက်နေ့ကလည်းမြောင်မြို့အထက်လမ်းမှာရှိတဲ့မြမစီးပွားရေးဘဏ်ကိုမြောင်ဒေသခံလက်နက်ကိုင်အဖွဲ့တစ်ခုကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ပစ်ခတ်တိုက်ခိုက်တဲ့ဗီဒီယိုတွေအွန်လိုင်းမှာပြန့်နှံ့ခဲ့ပြီးမြမစစ်တပ်ဘက်က5ဦးကြာဆုံးတယ်လို့တိုက်ခိုက်သူတွေဘက်ကပြောပါတယ်။ဒါနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးတယ်လို့တီးခြားအတည်ပြုချက်လည်းမရသေးပါဘူး။ဒီအတော်တွင်ပလဲမြို့နယ်ပလန်ပင်ကျေးရွာကိုမြန်မာစစ်တပ်ကအောက်တိုဘာလ26ရက်29ရက်နေ့တွေမှာနှစ်ရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။26ရက်နေ့မှာတော့ပလဲမြို့ PDF တပ်ဖွဲ့နဲ့အုတ်ချုပ်ရေးရုံးကိုလေကြောင်းကနေဝင်ရောက်စီးနင်းပြီးနောက်တနေ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ်
လေကြောင်းနဲ့လာပြီးတော့ဆယ်နိုင်မှလာဖြစ်တယ်ဗျာအဲပြစ်ပြီးတော့တကောင်နဲ့တရားပေါ်ဆိုတဲ့ချိန်မှာဒီဘက်ကအဖွဲ့အပြန်တိုက်တယ်နောက်တကောင်သူတို့အားမလာတဲ့အခါမှာဆစ်နိုင်မှလာပြီးတော့လေကြောင်းကလာပြီးချက်ကူတယ်ခင်ဗျအဲ့ဒါဒီဘက်ကလည်းပြန်ဆုပ်တယ်ပြန်ပြီးတကောင်ပြန်ပြီးချင်းကပ်မှုယူတဲ့ချိန်မှာတကောင်နဲ့နောက်တဲ့အခါလေရင်ကညနေ3နှစ်နာရီလောက်ပါလေရင်ကတကောင်သုံးပြီးလာတယ်ဗျာနော်လေရင်ဝင်တဲ့ချိန်မှာအခုနီးကကျွန်တော်ဝင်တဲ့အခါမှာသူတို့အလောင်းလေးလောက်တော့ဓာတ်ပေါ်လီတွေ့တာတယ်ဓာတ်ပေါ်လီရေကူတွေ့တာတယ်လို့လှအကြောင်းကြားတာတယ်ခင်ဗျအဲဒီလေလောင်းလေကျွန်တော်တို့ PDF တွေဖြစ်နေတာရှစ်ပေါင်းစီတက်ကမရှိတော့ဘူးမြန်မာနေကညနေ၄နာရီလောက်၃နာရီခွဲလောက်မှာရဲရင်နဲ့ပြန်ပြီးတော့ခေါ်ရတယ်
ဒီနေ့စတိုက်တိုက်ပွဲတွေဖြစ်ပွားတာကြောင့်ဖလန်ပင်ကျေးရွာအပြင်အနီးအနားကကျေးရွာအတော်များများကဘေးလွတ်ရာတိမ်းရှောင်နေရပြီးကျေးရွာတွေကိုမပြန်နိုင်ကြသေးပါဘူး ဒီဒေတာမှာဒေတာခံကာဝေးရေးPDFတပ်ဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီဘက်ကလေကြောင်းကရောမြေပြင်ကပါနယ်မြေရှင်းလင်းရေးထိုးစစ်တွေမကြာခဏလုပ်နေပြီးအပြန်အလှန်တိုက်ခိုက်တဲ့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်ရှင်
စကိုင်းတိုင်းမြောင်နယ်ပလဲမြို့နယ်ဘက်ကတိုက်ပွဲချင်းနေတဲ့ဖက်သက်ပြီးတော့မတ်အင်ဂျင်နယ်ပြောပြခဲ့တာဖြစ်ပါတယ်မကြာခင်မှာတော့မြန်မာနိုင်ငံတွင်းကနိုင်ငံသားကုမ္ပဏီတချို့ဖျက်သိမ်းတဲ့အကြောင်း ပြောပြသွားဖို့ရှိပါတယ်အဲဒီမတိုင်ခင်မှာတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဘက်ကသတင်းတပုတ်ကိုပြောပြပေးကြပါတယ်ကြောက်ဖြူရင်နှက်စိတ်ကန်တီဆောက်ဖို့စမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေတာကြောင့်ကြောက်ဖြူတန်စစ်မြစ်ကိုအားကိုးပြီးတော့အသက်မွေးဝမ်းကြောင်းပြုနေကြတဲ့ဒေသခံရေလုံသားတွေငါဖတ်မရပဲအခက်ကြုံနေရတယ်လို့ငါဖတ်သမားတွေကပြောပါတယ်ဒါကြောင့်ဒေသခံတွေရဲ့ဆန္ဒမပါဘ
ဟာဘယ်ပွဲစီကလွှတ်လွှတ်လာတော့ကျွန်တော်တို့ကတော့မသိဘူးတန်ဖွဲ့ကြည့်တဲ့လာတယ်ကျွန်တော်တို့မှရှိတဲ့အေးတန်တာကြောက်တန်းတွေကိုလာပြီးတော့ထုတ်တာလားဟာရောက်မှရှိတဲ့ကြောက်ကိုယူတာလားကျွန်တော်တို့လည်းဒေသခံတွေတရားမှမသိဘူးကျွန်တော်တို့ကြောက်မှရှိတဲ့ဒီဟာရေထဲမှာရေထဲမှာရှိနေတဲ့အေးဟာကြောက်စုံတွေကိုလာပြီးတော့ဖောက်ရတာတွေ့ရတယ်ဖောက်ရတာတွေ့တာကတော့ကျွန်တော်တို့ဒီဇလန်ကျော်လောက
mi dwe ma mre chon yin na se kan ti sao pi naw pai ta nga pa zon rue sha ba la de lo le ye lo ta rue ka pyo su ja ba de le shi ma le chao phyu yin na se kan te bu pyin sin ni da chao ye lo ta rue ye sa wo ni ye rue ti ti ta ta ti kai la de lo ye lo ta de u ka pyo ba de
a ye do wa so yi ti wa nya che sin la ye me do du zo wa ne ye sin bi ye pyan nya ye jian ma ye สาติแค่เนี่ยจนเราเองอยากจะว่าไหนมาไม่ต้องจะว่าไหนก็เพื่อเช็คเป็นอะไรแต่คุณน่าจะดีสิมันจะเจ้าน้องน้องไปมาเงาะเดี๋ยวไปส่วนที่ว่าช่อละแต่บ่เนาะช่อละเดี๋ยวส่วนเราเปลี่ยนมาเลยดีว่าไอ้ว่าโคเดต้ามันนี่พี่ล็อกไปเจ้าต้องลงมาแล้วจนเราดูเจ้าก็สวยยังนู้นว่าใช้รถมาเลยรถตัวละแล้วจนเราดูเงยนู้นว่าจะย้อนย้อนไปเจ้าผู้เดียวคุณส่วนเดี๋ยวมาเสียแล้วก็ตัวนี้จ้าละตอนนี้ส่วนไอ้มาว่าล็อกไปเจ้าต้องลงมาไม่
နစိတ်ကန်အေရီယာအတွင်းမှာလုတ်ကင်စားတောက်နေကြတဲ့ရေလုံသားတွေအနေနဲ့ရေလုံငန်းကလွှဲရင်လုတ်ကင်စားတောက်စရာမရှိတာကြောင့်အစားထုတ်လုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပညာရပ်တခုခုကိုဒေတာကန်တွေအတွက်ဖန်တီးပေးတဲ့လို့လဲရေလုံသားတို့ကပြောရတယ်။
ကျွန်တော်တို့ဖြစ်စီရှင်ကတော့အဲ့ဒီမှာဒီရေလောက်သားတွေကိုပေါ့နော်သူတို့ဖူလောင်ငေါဖမ်းလို့ရအောင်နေပညာတွေဒါတကယ်လို့ငေါဖမ်းလို့သူတို့အဲ့ဒီနေရာမှာနေပညာဟွာဖမ်းလို့မရတော့ဘူးဆိုတော့ကျွန်တော်တို့ဒီကပေါ့နော်ဒေတာကန်တွေအဲ့ဒီတငါလောက်နေတဲ့လူတွေကိုပညာရေးပေါ့နော်ပညာရေးအသက်မွေးဝမ်းကြောင်းပညာရေးနားတခုတခုကိုပညာရေးပို့သင်တဲ့နေပါလေပို့ရှာပေးစီရှင်တယ်ပေါ့ဟုတ်ကဲ့ပါ
ဒေတာကန်တွေအတွက်ထိခိုက်နစ်နာမှုရှိနေတဲ့ကြောက်ဖြူရေနဲ့စီမံကိန်းကိုဒေတာကန်တွေသဘောမတူကြဘူးလို့လဲကြောက်ဖြူအထူးစီးပွားရေးဇုန်လေးလာဆောင်ကြည့်ရေးအဖွဲ့ကြောက်ဖြူ SEC Watch ရဲ့ပြောခွင့်ရဦးထွန်းကြည်ကပြောပါတယ
်ဒီကြောက်ဖြူ SEC နဲ့လက်ရှိရေနဲ့စက္ကန့်စီမံကိန်းပေါ့နော်ဒီနေ့စက္ကန့်စီမံကိန်းမှာဒေတာခန်တွေဘက်ကတော့အမှန်တမ်းပြောရရင်တော့သူတို့အလောက်ကန်ခွင်းလန်းရှားပွားတဲ့ဒေတာဖြစ်တဲ့အတွက်သူတို့စဲယုံအလောက်ယုံလို့ဆိုတာကတော့ဒေတာခန်တွေကမျောလင့်ကြတာကိုကျွန်တော်အနေနဲ့တွေ့ရတယ်ဒီရေနဲ့ဆက်ကန်းကတော့စောစောကကျွန်တော်ပြောသလိုပဲဒီမှာရှိတဲ့ရေလောက်သားတွေအကုန်လုံးကဒီရေနဲ့ဆက်ကန်းသာဆောက်ဖြစ်တယ်ဆိုလို့ရှိရင်တော့ရေလောက်ကန်းတွေအကုန်လုံးပြည့်စည်သွားမယ်ဆိုတာဒါဘယ်တော့မှငင်းမရတဲ့အချက်ဖြစ်တယ်ပေါ့နော်ဒါကြောင့်လည်းဒီကြေတာခံတွေအများစုကတော့ဒီစီမံကိန်းပေါ်မှာသူတို့လိုလားမှုတွေမရှိကြဘူးလို့ကျွန်တော်အနေနဲ့မြင်နေရတယ်အကုန်ခဲတဲ့နေ့ကကျွန်တော်တို့လောက်ခဲ့တဲ့သုတေသနတစ်ခုအရာဆိုလို့ရှိရင်လည်းဒီလက်ရှိကာလမှာဒီစီမံကိန်းအကောင့်တွေဖော်ဖို့ကိုကြေတာခံအများစု
ဟုတ်စာကျင်ထားကြတာကိုကျွန်တော်တို့တွေ့ရတယ်ဗျ။မနေ့ကလည်းဒေသခံရေလုံသားတွေဟာဒေသခံတွေရဲ့သဘောတူညီချက်မပါတဲ့ရင်းနှီးစိတ်ကမ်းစီမံကိန်းတွေချက်ချင်းရက်စွဲစာရင်းတွေပါတဲ့ဗီနိုင်းတွေကိုတန်စစ်မြေကန်တလျှောက်ဒီရော်တွေမှာချိတ်ဆွဲကန့်ကွက်ခဲ့ကြပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံရက်တစိမ့်တပိုင်းဖြစ်တဲ့ရင်းနှီးစိတ်ကမ်းစီမံကိန်းမူပေါင်းသဘောတူညီချက်ကိုပြီးခဲ့ ုံဆောင်မှုအတွက်တဘာဝပတ်ဝန်းကျင်နဲ့လူမှုစီးပွားအပေါ်အကျိုးသက်ရောက်မှုနှင်နာမှုဆိုင်ရာစမ်းစစ်ချက် EIA SIA စစ်တမ်းတွေရင်းနှီးစေကန်းစီမံကိန်းအတွက်စမ်းသပ်တာတွေစတင်လှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာဖြစ်ပါတယ် VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့တန်လွှင့်ပေးနေပါတယ်အခုတစ်ခါတော့မြန်မာနိုင်ငံတွင်းကနိုင်ငံခြားကုမ္ပဏီချုပ်နဲ့ပြည်တွင်းလုပ်ငန်းတချို့ဖျက်သိမ်းတဲ့အကြောင်းကိုပြောပြချင်ပါတယ်ပြည်တွင်းကနိုင်ငံခြားကုမ္ပဏီတွေနဲ့ NGO အခြေပြု project လုပ်ငန်းဖျက်သိမ်းတာတွေဒီလပိုင်းမှာအရင်ကနဲ့စာရင်ပုံများလာတယ်လို့ကုမ္ပဏီရေးရာဝန်ဆောင်မှု MES လုပ်ငန်းလုပ်ကိုင်နေသူတွေက VOA ကိုပြောပါတယ်နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေစိုးရိမ်လာတာကအခုလိုနိုင်ငံခြားကုမ္ပဏီတချို့လုပ်ငန်းတွေဖျက်သိမ်းနေရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းကုမ္ပဏီရေးရာကျွမ်းကျင်သူတွေကပြောပါတယ်ဒီအကြောင်းသတင်းပြည့်ပြည့်ချက်ကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကုမ္ပဏီအကြံပေးလုပ်ငန်းတွေအနေနဲ့အခုနောက်ပိုင်းမှာလုပ်ငန်းဖျက်သိမ်းဆင်းရှင်းလင်းတာတွေပို့ပြီးတော့လှုပ်လာရတယ်လို့ကုမ္ပဏီရေးရာကြံပေးလုပ်ငန်း MES ကုမ္ပဏီမှာလုပ်ကိုင်နေသူတွေက VUE ကိုပြောပါတယ်ဒါလိုမျိုးလုပ်ငန်းဖျက်သိမ်းနေတဲ့ကုမ္ပဏီတွေဟာနိုင်ငံသားပိုင်တွေများတယ်လို့အရက်ဖက်ခြေပြု NGO ငွေကြီးနဲ့လက်ပတ်နေတဲ့စီမံကိန်းအခြေပြုကုမ္ပဏီတွေလည်းပါဝင်ပါတယ်။နိုင်ငံတကာကလှူဒါန်းတဲ့ရန်ကုန်ငွေနဲ့လက်ပတ်နေတဲ့ကုမ္ပဏီတွေပါလို့နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကြောင့်ဆက်ပြီးတော့လက်ပတ်လို့မရတော့တဲ့လုပ်ငန်းတွေလည်းပါနေတယ်လို့ကုမ္ပဏီမှတ်ပုံတင်ဝန်ဆောင်မှုလုပ်ငန်း MES ရဲ့တာဝန်ခံတဦးကပြောပါလေ။ COVID ကာလထက်အခုလိုမျိုးပြိပခါတွေများလာတဲ့အချိန်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ရတာကပိုပြီးတော့ခက်ခဲလာတယ်လို့လည်းသူကပြောပါလေ
။ Based on scenario client မှာပဲရှိနေသလိုရှိရင်new investment လုပ်တဲ့ဟာကဒီ after group မှာဆိုတော့တခုလောက်ပဲရှိပါတယ်ချက်သိမ်းနေရတာ6ဖြစ်သွားတယ်ချက်သိမ်းနေရဟိုမနေ့ကတည်းက15ခုအဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ချက်သိမ်းကိုပို့ပြီးတော့ဟို more focus ထားပြီးတော့ဟိုလုပ်ပေးနေရတာဖြစ်တယ်ပေါ့နော်အဲ့ဒါတင်ကောင်းပြပါပေါ့
ကုမ္ပဏီရေးရာဝန်ဆောင်မှုလုပ်ငန်း MES ရဲ့တာဝန်ခံတူပြောသွားတာပါကုမ္ပဏီစင်းရှင်းလင်းဖြတ်သိမ်းမှုတွေနဲ့အတူလူမွေးစင်းခံယူလျှောက်ထားမှုတွေလည်းရှိနေပါတယ်တချို့တိကုမ္ပဏီတွေကတော့လုပ်ငန်းဖျက်သိမ်းတဲ့ကုန်ကျစရိတ်နဲ့နိုင်ငံရေးအခြေအနေကိုဆက်ပြီးတော့စောင့်ကြည့်နေတယ်လို့ကုမ္ပဏီစီးရင်ရှင်းလင်းဖျက်သိမ်းရေးအရာရှိတူဖြစ်တဲ့ဦးမျိုးတက်ထွန်းက view ကိုပြောပါတယ
်။နိုင်ငံခြားကုမ္ပဏီစက်များကတော့သူကဘယ်လိုဖြစ်ရလဲဆိုတော့စောင့်ကြည့်နေသေးရောဗျာ။ဖျက်လိုက်တဲ့ကုန်ကျစရိတ်တွေများတယ်ပဲကိုကြီးက။ဆိုတော့ညီမကကုမ္ပဏီထားလာအတွက်ဒါမှဆက်နေတဲ့ညရင်ကုန်ကျစရိတ်ဆိုင်ယူလာနဲ့ပြီးတော့တကယ်ပြီးပြရတာလည်းသဘောများတယ်။အဲ့ဒါကြမကိုက်အဲ့ဒါသူတို့နေတဲ့ဆက်များစောင့်ကြည့်နေသေးရောဗျာ။အဲ့လိုပေါ့။ဒီနိုင်ငံရေးအခြေအနေတွေပါလေကိုကြီးကကျွန်တော်ကတော့ဒီ China ပုံများတာလို့ပြောရတယ်။ China ဆိုတော့အဲတို့အခြားဥရောပနဲ့ဆိုင်တော့နည်းနည်းတော့ဟာ blue print ပါကြော်ရတာရေးသိချင်မှဟုတ်ဆိုတော့ဒီဖြတ်သိမ်းနေဖြတ်သိမ်းထွက်မယ်ဆိုတော့ဟာနေပါတယ်နော်ဟု
တ်။ကုမ္ပဏီဖြတ်သိမ်းတဲ့လုပ်ငန်းတွေထဲမှာပြည်ပအထည်ချုပ်လုပ်ငန်းတွေပါလို့အများစုကတော့ဝန်ဆောင်မှုပြီးတဲ့ပြည်ပကုမ္ပဏီတွေဖြစ်ကြပါတယ်။စစ်တပ်ကအာဏာရယူပြီးတဲ့နောက်မှာလုပ်ငန်းရှင်တွေကိုနိုင်ငံခြားငွေကန်ဆောင်အသုံးပြုခွင့်နဲ့ပတ်သက်ပြီးတော့ဘိုးဘဏ်ကကန့်တက်လာပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကုန်ပိုင်းမှာပုတ်ကုံသွင်းကုန်လုတ်ကန်နေတဲ့ကုမ္ပဏီအများပြားကိုဝင်ငွေစစ်ဆေးတာတွေလုပ်ခဲ့ရပါတယ်။ပုတ်ကုံကရတဲ့နိုင်ငံခြားငွေတန်း900ကျော်ကိုဆင်းရှင်းပေးဖို့ကုမ္ပဏီ600ကျော်ကိုဘိုးဘဏ်ကသတိပေးခဲ့တာပါ။ငွေကြေးမူဝါဒအပြောင်းလဲများတာ၊ငွေလဲနှုတ်မတိငိမ့်တာ၊ပုတ်ကုံအမှားအော်ဒါမရတာတွေကပြည်တွင်းကနိုင်ငံခြားကုမ္ပဏီတွေနဲ့ NGO အခြေပြု project တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့လုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံကနိုင်ငံခြားကုမ္ပဏီတချို့ကလက်လောမှာဖြတ်ပွေးတော့ဖြတ်သိမ်းလာနေတဲ့အခြေအနေကိုကိုသားညုံပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေတောက်ကြနေညဘက်မြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့တောက်ကြနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြို့သမီးကဏ္ဍ၊သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေ အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျ ुर ုဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတို့မီတာ32 51နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီလအောက်တိုဘာလရဲ့နောက်ဆုံးသတင်းပတ်ကို Women Peace and Security Week အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာသတင်းပတ်အဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီကသတ်မှတ်ထားပါတယ်ဒီသတင်းပတ်စတင်တဲ့အောက်တိုဘာ21ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှအမျိုးသမီးရေးဆွေးနွေးပွဲတွေကျင်းပခဲ့ကြတဲ့တပြိုင်တည်းမှာပဲဝါရှင်တန်မြို့တော်မှာရှိတဲ့ Georgetown တက္ကသိုလ်မှာလည်းမြန်မာအမျိုးသမီးတွေရင်ဆိုင်ရတဲ့အခြေအနေတွေနဲ့ပတ်သက်လို့ online ဆွေးနွေးပွဲတစ်ရက်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုဘသူတွေကဥဆောင်ကျင်းပပြီးတော့ဘသူတွေတက်ရောက်ခဲ့ပါသလဲ။ဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးခဲ့ကြတာပါလဲ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကအစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။There's a path we must choose sometimes. Gotta stand up and fight sometimes.ကမ္ဘာတစ်ပတ်မျိုးသမီးရဲ့ရင်ဆိုင်ရတဲ့လိမ့်မင်းဆိုင်ရာအကျန်းဖတ်မှုအပါဝင်လူခွင့်ရချိုးဖောက်မှုတွေကိုမိမောင်းထုတ်ပြနိုင်မှုနဲ့အမျိုးသမီးတွေအတွက်ထိရောက်တဲ့အကူအညီတွေပေးနိုင်ဖို့အပြင်ငင်းချင်းတွေလုံခြုံရေးဆိုင်ရာချိုးဖောက်မှုတွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်ရေးနီးလန်းရှာတိုက်တွန်းနှိုးဆော်တာတွေလုပ်နိုင်ဖို့အောက်တိုဘာလနောက်ဆုံးသတင်းပတ်ကိုအမျိုးသမီးငင်းချင်းရေးနဲ့လုံခြုံရေးဆိုင်ရာသတင်းပတ်အဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီက2020ခုနှစ်ကစလို့သတ်မှတ်ကျင်းပလာခဲ့တာပါဒီသတင်းပတ်စတင်တဲ့အောက်တိုဘာလ21ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာမျိုးသမီးရေးဆွေးနွေးပွဲတွေလုပ်ခဲ့ကြတဲ့အချိန်နဲ့တပြိုင်တည်းမှာပဲဝါရှင်တန်မြို့တော်က Georgetown တက္ကသိုလ်မှာလည်းမြန်မာနိုင်ငံကမျိုးသမီးရေးဦးဆောင်လှူရှားသူတွေနဲ့နိုင်ငံတကာတန်တမာတချို့ပါဝင်တဲ့ online ဆွေးနွေးပွဲတွေရဲ့ကျင်းပခဲ့ပါတယ်Georgetown တက္ကသိုလ်နဲ့အတူအမေရိကန်ပြည်ထောင်စုကနေဒါဗြိတိန်နဲ့ချက်သမရနိုင်ငံတွေရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးတွေပူးပေါင်းပြီးတော့ကျင်းပကြတာပါဒီဆွေးနွေးပွဲမှာအဓိကဦးဆောင်ဆွေးနွေးခဲ့တဲ့သူကတော့တချင်တို့ကသမရဟောင်းအိုဘားမားဆွေးရလက်ထက်ကမ္ဘာတဝအမျိုးသမီးရေးရာအမေရိကန်တန်မတ်ကြီးဖြစ်တဲ့တာဝန်ယူခဲ့သူလက်ရှိ Georgetown တက္ကသိုလ်ရဲ့အမျိုးသမီးငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာလင်းဗာဗီယာပါ
And Burmese women and girls are on the front lines of the pro-democracy movement.
ညီမအမျိုးသမီးတွေနဲ့မင်းကလေးငယ်တွေဟာဒီမိုကရေစီလှုပ်ရှားမှုမှာရှေ့တန်းကပါဝင်နေကြပါတယ်။ရဲစွမ်းတက်တီအပြည့်နဲ့ငင်းကြတဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့ကြတာပါ။သူတို့ရပိုင်ခွင့်အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေကြတယ်လို့ဒီမိုကရေစီနီးကြဘေးကင်းလုံခြုံတဲ့အနာဂတ်မြန်မာနိုင်ငံတည်ဆောက်နိုင်ဖို့အတွက်ကြုံလာရနိုင်တဲ့အန္တရာယ်တွေကိုမမှုပဲလှုပ်ရှားပါဝင်နေကြတာဖြစ်ပါတယ
်။စစ်တပ်အနာသိနေတဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းမြန်မာနိုင်ငံအတွင်းအကျဉ်းဖောက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေစီးပီးတတာပိုးပြီးဆိုးလာနေတာကိုထောက်ပြတဲ့မှတ်တမ်းဗီဒီယိုတစ်ခုကိုလည်းဒီပွဲမှာပြသခဲ့ပါတယ်
။ No one is safe.
ဆရာနာရှင်အုပ်ချုပ်ရေးကိုစန့်ကျင်သူတွေအရသာပြည်သူတွေကြုံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးတော့ဒီခြေအနေတွေရပ်တန့်အောင်ဝိုင်းဝန်းလှုပ်ဆောင်ချဖို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြသူတွေကအထူးတိုက်တွန်းခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းအချက်ပတ်မှုတွေအဆုံးသတ်ဖို့မှာကျူးလွန်သူတွေဖြစ်တံကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုအဆုံးသတ်ရမှာဖြစ်တယ်လို့ဒီပွဲမှာတက်ရောက်စကားပြောခဲ့တဲ့လူမျိုးတုံးတက်ဖြတ်မှုတားဆေးဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးအကြံပေး Alice Wilmot and Derry Two ကပြောပါရယ
် Only by breaking the cycle of impunity can we begin to address the root causes of this violence.
ကျူးလွန်သူတွေပြည်ထောင်ကနေအကြိမ်ကြိမ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေကိုထိထိရောက်ရောက်ထုတ်ဖော်နိုင်မှအကြမ်းဖက်မှုတွေရဲ့အကြောင်းရင်းကိုစပြီးတော့ကင်တွယ်လို့ရမှာပါ။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာတရားရုံး ICJ နိုင်ငံတကာပြည်မှုဆိုင်ရာခုံရုံး ICC နဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့ထားတဲ့မြမအရေးတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုကြိုးစားပါတယ်။မြန်မာနိုင်ငံအတွင်းကျန်းပက်ဖိနှိပ်ခံရသူအများပြားအတွက်တရားမျှတမှုရှိဖို့နဲ့ ပြည်တံကွင်းလွခွင့်ရနေတဲ့အခြေအနေတွေအမြန်ဆုံးအဆုံးသတ်နိုင်မှုမှာဒီဖွဲ့ရည်ရဲ့ကြိုးပမ်းမှုတွေကအထူးအရေးပါပါတယ
်။အလားတူခြောက်ပြခဲ့တဲ့သူကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံအမတ်ကြီး James Garuki ပါ
။ The ongoing crisis risks further exacerbating the scale and rates of sexual violence.
လက်ရှိအခြေအနေတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုပိုဆိုးလာစေတာပါပဲ။ဒီလိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့အတည်ပြုနိုင်တဲ့အချက်လက်တွေစုဆောင်းရှာဖွေရမှာအခက်အခဲတွေရှိနေတဲ့တစ်ချိန်တည်းမှာကျူးလွန်သူတွေအပြစ်ကနေကင်းလွတ်ခွင့်မရအောင်လုပ်ရပါမယ်
။ဒီလိုရည်ရွယ်မှုတွေရှိလာဖို့အတွက်ပြည်ထောင်ငံကဆက်လက်အားပေးထောက်ခံသွားမယ်လို့လည်းတန်မတ်ကြီးကပြောသွားပါတယ်။ကုလသမဂ္ဂဆိုင်ရာချက်သမရနိုင်ငံတန်အမတ်ကြီးယာကုပ်ကိုဟန်နက်ကတော့မြန်မာနိုင်ငံအထွတ်ဆရာနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်လို့ဖန်စီထိန်းသိမ်းခံရတဲ့အမျိုးသမီး2000ကျော်ရှိတယ်လို့ပြောပါရယ်စစ်ကောင်စီရဲ့တကပိတ်တရားရုံးတွေမှာမတရားမှုစီရင်ခံကြရတာတွေရှိတယ်လို့လိမ်မဲဆိုင်ရာကြံဖတ်မှုတွေကြုံရတဲ့အချက်အလက်အစင်ခံစာတွေရှိထားတယ်လို့လည်းပြောပါရယ
် There are reports of widespread violence in detention facilities
အချင်းထောင်တွေထဲမှာကြားမှကွဲပြားမှုကိုအခြေခံတဲ့လိမ်မဲဆိုင်ရာမဖွင့်မရပြုမှုတွေလိမ်မဲဆိုင်ရာအကြံဖတ်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေပါဝင်အကြမ်းဖက်မှုတွေကြေကြေပြန့်ပြန့်ဖြစ်နေတဲ့သတင်းအချက်လက်တွေရှိထားပါတယ်။တစ်ချိန်တည်းမှာလည်းနိုင်ငံတွင်းကအမျိုးသမီးတွေရဲ့သုံးပုံတစ်ပုံဟာညဘက်သူတို့ရဲ့နေအိမ်တွေအတွင်းမှာကိုပဲလုံခြုံမှုကိုမခံစားကြရဘူးဆိုတဲ့အစီရင်ခံစာတွေရှိထားပါတယ်
။နိုင်ငံတကာအသိုက်အဝိုင်းအနေနဲ့ဒီလိုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တိကျလွတ်လပ်ပြီးဗက်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်အောင်ဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်တယ်လို့လည်းတန်အမတ်ကြီးကဒီဆွေးနွေးပွဲအထွန်းမှာတိုက်တွန်းပြောသွားပါတယ်။ဒီပွဲကိုကုလသမဂ္ဂစီမံခန့်ခွဲရေးနဲ့ပြည်ပြင်းပြောင်းလဲရေးဆိုင်ရာအမေရိကန်တန်အမတ်ခရစ်စတိုဖာလူလဲတက်ရောက်ပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရချိုးဖောက်မှုတွေဟာအာဏာသိမ်းမှုနောက်ပိုင်းပုံမှုဆိုးဝါးလာနေတဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုကကောင်းကောင်းသိရှိထားတဲ့အကြောင်းနဲ့ဒီလိုချမ်းဖတ်မှုတွေရပ်တန့်အောင်ကူညီပံ့ပိုးမှုတွေကိုမပြတ်လှုပ်ဆောင်နေပါတယ်လို့ပြောဆိုသွားပါတယ်။
The United States continues to call for an immediate end to violence and accountability.
ကျန်းဖတ်မှုတွေချက်ချင်းအဆုံးသတ်ဖို့နဲ့ခံရသူတွေအားလုံးအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေဖို့အမေရိကန်ပြည်ထောင်စုဘက်ကဆက်လက်တောင်းဆိုပါတယ်။မြန်မာနိုင်ငံတွင်အချက်တဲတွေကြောင့်မြန်မာနိုင်ငံထဲမှာသာမကဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းတခြားနိုင်ငံတွေမှာဒုက္ခရောက်နေကြတဲ့သူတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာတန်း 8,000 ကျော်ကူညီထားပါတယ်။
ဒီဆွေးနွေးပွဲမှာပါဝင်ခဲ့ကြတဲ့မြမအမျိုးသမီးရေးဦးဆောင်လှုပ်ရှားသူတွေကတော့မြမရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေလုံလောက်မှုမရှိသေးတာကိုထောက်ပြကြပါတယ်။မြမနိုင်ငံရဲ့အခြေအနေဟာအရင်ကထက်အများကြီးပိုဆိုးလာနေတာကြောင့်အကူအညီတွေပိုပြီးလိုအပ်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဒေါ်စုဇန္နာလှလှဆိုးကပြောပါတယ်
။ This is not only one day happening. It's every day.
ဒါကတနည်းတည်းတရက်တည်းဖြစ်နေတာမဟုတ်ပါဘူး။မြန်မာစစ်တပ်ရဲ့တိုက်ခတ်မှုတွေတပ်ဖြတ်မှုတွေကိုနေ့စဉ်ကြားနေရတာပါ။စာတင်သားရွယ်ကလေးငယ်တွေတည်ဆုံရတဲ့အထိကြိတ်ခွဲစရာကောင်းလောက်အောင်စာတင်ဆောင်တွေတိုက်ခိုက်ခံရတာတွေလည်းရှိပါသေးတယ်။ဒီလိုတိုက်ခတ်မှုတွေဟာအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီနောက်ပိုင်းနိုင်ငံမှာအမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေပါပဲ။ဆိုပြီး NUG ဝန်ကြီးဒေါ်စုဇန္နာလှလှဆိုပြောသွားတာပါ။ဒီလိုအခြေအနေတွေကြားမှာဘေးလွတ်ရာဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေတိုင်းနဲ့ချီတိုးလာနေပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးကြီးလို့အပ်နေတယ်လို့ WLP အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံရဲ့တွဲပတ်အထွေထွေအထွန်းရေးမှုတစ်မနက်မမိုးကပြောပါရယ
် The INDP women they are particular facing with the health challenges
ကိုဝင်ဆောင်ဖက်ခီးနေကြတဲ့ကိုဝင်ဆောင်မျိုးသမီးတွေဟာတားပွားရမှာလိုအပ်တဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုတွေမရကြပါဘူးဒါကြောင့်မွေးကင်းစကလေးသိမ်းဆုပ်မှုကလည်းတိုးလာနေပါတယ်လို့မနက်မမိုးကပြောသွားတာပါ Sisters to Sisters အဖွဲ့ကအမျိုးသမီးရေးတက်ချွာလှုပ်ရှားသူမှတ်တင်စာရှင်းလင်းရေးကတော့online social media တွေပေါ်မှာအမျိုးသမီးတွေကိုတိုက်ခိုက်တာတွေအကြမ်းဖက်မှုတွေဖြစ်အောင်အမှုတရားအခြေခံပြောဆိုရေးသားနှုတ်ဆော်တာတွေကိုနိုင်ငံတကာကလည်းဝိုင်းဝန်းရပ်တန့်ပေးဖို့လိုအပ်တယ်လို့ထောက်ပြပါတယ
် holding digital platforms such as Telegram, Facebook, Viber, YouTube and TikTok accountable
Telegram, Facebook, Viber, YouTube နဲ့ TikTok လို့ online social media တွေအနေနဲ့လူမှုကွန်ရက်တွေကိုသုံးပြီးကြားမှာခွဲခြားဆက်ဆံတာတွေအကြမ်းဖက်တာတွေမဖြစ်အောင်ဟန့်ထားမယ်တာဝန်ရှိပါတယ်လူခွင့်ရေးကောက်ွယ်စောင့်ရှောက်တဲ့အမျိုးသမီးတွေအပေါ်မှာနိုင်ငံသမားတွေစစ်တပ်နဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကအမုန်းတရားအခြေခံတိုက်ခိုက်တဲ့ဖော်ပြချက်တွေကိုဒီလူမှုကွန်ရက်တွေဘောကနေဖယ်ရှားပေးရပါလိမ့်မယ်လို့မတ်တင်စာရှင်းလင်းရေးကပြောသွားတာပါအမျိုးသမီးငယ်ငယ်ရေးကွန်ရက်ကိုတည်ထောင်ခဲ့တဲ့မတ်ဝဝေနူကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အမျိုးသမီးငယ်ငယ်ရေးနဲ့လုံခြုံရေးအစီအစဉ်အောက်မှာအမျိုးသမီးတွေကိုကာကွယ်ပေးနိုင်တဲ့လုပ်ပိုင်ခွင့်အပြည့်အဝရှိထားတာကြောင့်ဒါကိုအသုံးချပြီးမြန်မာနိုင်ငံကအမျိုးသမီးတွေကိုကာကွယ်ပေးဖို့တောင်းဆိုပါတယ်
Countries and governments must understand that the situation in Burma is no longer a political crisis but
နိုင်ငံရေးအဆိုးရွားနေလေမြမရေးကိုနိုင်ငံရေးပြဿနာတက်တန်းလို့မြင်လို့မရပါဘူးဒါလူခွင့်ရေးဆိုင်ရာကပေးဆိုကြည့်တခုဖြစ်နေပြီဆိုတာနားလည်ရပါမယ်လူသားပေးဒုက္ခအချက်တွေပို့ပြီးတော့ဆိုးလာနေတာကိုသိရပါမယ်ဒီလိုဖြစ်ရမျိုးမကြုံရအောင်လူမှုတိုင်းဝန်းတွေကိုကာကွယ်ပေးရမယ်တာဝန်ဒီလိုဖြစ်ရတွေထပ်မကြုံရအောင်ဟန့်ချရမယ်ဝတ္တရားတွေရှိတယ်ဆိုတာသတိရတဲ့မှာတယ်လို့မဝဝင်းလူကပြောသွားတာပါနိုင်ငံတကာတိုင်းဝန်းအနေနဲ့မြန်မာနိုင်ငံရဲ့လူသားပေးဒုက္ခအခြေအနေတွေကိုအချိန်မီမဟန့်ချနိုင်ဘူးဆိုရင်အိန္ဒိယနိုင်ငံတွေနဲ့ကမ္ဘာတခြားနိုင်ငံတွေအပေါ်မှာပါတက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုအာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့လူငယ်မျိုးသမီးတက်ကြွလှုပ်ရှားသူမန်အက်စတာစီနိုကလည်းဒီဆွေးနွေးပွဲမှာသတိပေးပြောဆိုသွားပါတယ်
failure to give attention to Myanmar will lead to the rise of other authoritarian regimes
မြန်မာရေးကိုအာရုံစိုက်တုံ့ပြန်မှုပြက်ကွက်တာကတခြားနေရာတွေမှာပါအာဏာရှင်အစိုးရတွေခေါင်းထောင်လာအောင်လုပ်ရကြပါတယ်စင်ရင်စည်းကမ်းတွေတရားဥပဒေတွေကိုအခြေခံတဲ့ကမ္ဘာနိုင်ငံတွေကိုပါချိန်ချောင်းလာနိုင်ပါတယ်လို့မန်အက်စတာစင်တော့ကပြောသွားတာပါဒီဆွေးနွေးပွဲမှာပါဝင်ခဲ့ကြသူတွေအားလုံးထောက်ပြခဲ့တယ်လို့ပဲမြန်မာနိုင်ငံမှာဆင်အာဏာသိမ်းမှုနောက်ပိုင်းအမျိုးသမီးတွေအပါအဝင်ပြည်သူတွေရင်ဆိုင်ရတဲ့အခွင့်အရေးချိုးဖောက်မှုတွေကတော့တိတိတသားပိုဆိုးလာခဲ့တယ်ဆိုတာညင်နိုင်မယ်မထင်ပါဘူးဒီလိုအခြေအနေတွေအဆုံးသတ်ဖို့မှာတော့အပြစ်ကျူးလွန်သူတွေအပေါ်မှာထိရောက်တဲ့အရေးယူဆောင်ရွက်မှုတွေအများဆုံးချမှတ်အကောင့်ထဲပို့ဖို့လိုအပ်တယ်လို့ဒီထွက်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေကလည်းအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားပဲရန်နာခွင့်ပြုပါရှင်ကျွန်မအဖြစ်ပြထေးပါရှင်
ဘာသာမျိုးသမီးကဏ္ဍကိုမက်ခင်ဖြူတွေတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ဖလော်ရီဒါပြည်နယ်ကိုစားပြုအောက်လွတ်တော်အမတ်နေရာအတွက်ဂျန်စီမျိုးဆက်ဝင်ရောက်ရွေးခန္ဓာတောင်ပိုင်းမက္ကဆီကိုနယ်စပ်မှာကာရန်ထားတဲ့တိုင်းကြောင့်တော်ရိုင်းတရိတ်ဆန်တွေအခက်ကြုံနေကြတာစတာတွေကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
LGBTQ+ လိင်စိတ်ကွဲပြားသူတွေရဲ့ Pride ပွဲတော်မှာ Maxwell Frost ပါဝင်ဆင်နွှဲဖို့ကြိုတင်ပြင်ဆင်နေတာပါ။သူဟာအခုခါမှာ Florida ပြည်နယ်ကိုစားပြု Outlaw အမတ်နေရာကို Democrat အနေနဲ့ဝင်ရောက်ရှင်ပြိုင်မှာပါ။ပြောင်းလဲနေတဲ့ကမ္ဘာကြီးမှာလူငယ်တွေရဲ့အတန်ကိုကိုစားပြုဖို့အခုလိုဝင်ရောက်ရှင်ပြိုင်တာလို့ဆိုပါတယ်
I think it's important that we have a government that
တာမန်လူတန်းစားတွေမှာပါဝင်တဲ့အစိုးရမျိုးရှိဖို့အရေးကြီးတယ်ထင်ပါတယ်။လူနည်းစုတွေအသက်ငယ်သူတွေလည်းပါဝင်နိုင်ဖို့ဆိုလိုတာပါ။Millennial Gen Z လူဦးရေကနိုင်ငံလူဦးရေ၃ပုံတပုံရှိပေမဲ့အစိုးရထဲမှာဒီလူဦးရေကိုစားပြုပမာဏ၃ပုံတပုံမရှိပါဘူး။ဒါကြောင့်အခုလိုဝင်ရေးချက်ခံဖို့ကျွန်တော်ဆုံးဖြတ်ခဲ့တာပါ။ကျွန်တော်တို့ကိုစားပြုမဲ့သူ concrete မှာလိုအပ်နေပါတယ်။ဒါမှသာမျိုးဆက်အလိုက်ကိုစားပြုသူတွေပါဝင်နိုင်မှာဖြစ်ပြီးကိုယ်နိုင်ငံဘယ်လမ်းကြောင်းရှောင်နေလဲဆိုတာကိုလည်းသိမှာဖြစ်ပါတယ်
။လူငယ်တယောက်လိုလွတ်လွတ်လပ်လပ်ဝစ်စင်ထားတဲ့ Maxwell Frost အဖိုးသူထက်သဘာရောဝါရောကြီးသူတွေကြားတဲ့ဝင်ရောက်ရှင်ပြိုင်ဖို့ဟာစိန်ခေါ်မှုတစ်ရပ်ပါ။တချို့ကလည်းသူ့မှာဘာအတွေ့အကြုံမှမရှိဘူးဆိုပြီးလှောင်ပြောင်ကြပါတယ်။ဒါပေမဲ့မကြခင်ရက်ပိုင်းမှာကျင်းပမယ့် American နှစ်လေရွေးကောက်ပွဲအတွင်းပထမဆုံး Gen Z မျိုးဆက်တူအနေနဲ့သူပါဝင်ရှင်ပြိုင်ဖို့အစဉ်သက်ဖြစ်နေပါပြီ။
Here in America we have a lot of celebrity
America မှာကြော်ကြားသူတွေကိုအားကြတဲ့ယဉ်ကျေးမှုခေတ်စားပြီးသူတို့တွေအားကြကြပါတယ်။သူတို့ကတကယ်ကိုအရေးပါပါတယ်။ကျွန်တော်ဆိုရင်အခွင့်အရေးတောင်းဆိုလှုပ်ရှားသူအတိုင်းဝိုင်းကလာသူဖြစ်ပြီးအဲ့ဒီအတိုင်းဝိုင်းထဲမှာဆိုရင်ဘယ်သူမှမရှိပါဘူး။ကျွန်တော်တို့ကြားမှာကျွန်တော်တို့ကိုကိုစားပြုပေးမဲ့သူတယောက်တော့လိုနေပြီးအားလုံးရဲ့ပူးပေါင်းပါဝင်မှုနဲ့ကျွန်တော်တို့အပြောင်းလဲလုပ်နိုင်ပါတယ်။
2012ခုနှစ်အသက်15နှစ်အရွယ်မှာ Frost Connecticut ပြည်နယ်က Sandy Hook မူလာတဲ့အကြောင်းပြစ်ခတ်မှုတရင်ကြပြီးနောက်အားလုံးလိုပဲသူလည်းအတော်တုန်လှုပ်ခဲ့တယ်လို့ဆိုပါတယ်။အဲဒီနောက်လက်နက်နဲ့အကြမ်းဖက်ပြစ်ခတ်မှုကိုစတင်တဲ့ March for Our Lives လှုပ်ရှားမှုတွေမှာနိုင်ငံအဆင့်ကိုယ်စားလှယ်အဖြစ်ပါဝင်လှုပ်ရှားခဲ့ပါတယ်။အဲဒီအချိန်ကလေးကတနက်ကင်ဆောင်မှုတင်းတင်းကြပ်ကြပ်ထင်းချုပ်ရေးအတွက် Congress လွှတ်တော်အနေနဲ့ဥပဒေပြဋ္ဌာန်းပေးဖို့တိုက်တွန်းတောင်းဆိုခဲ့ကြတာပါခုခါလွတ်တော်ရဲကနေဥပဒေပြဋ္ဌာန်းနိုင်ဖို့အထိမျှော်မှန်းထားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းခက်ခဲမဲ့လမ်းကြမ်းရှောက်ရောက်မှာကိုတော့သူကသတိပြုမိတယ်လို့ဆိုပါတယ
် Well you know there's a reason why a lot of
အစိုးရအဖွဲ့တွေမှာတထေးတွေသာရှိနေတဲ့အကြောင်းရင်းရှိပါတယ်ပြည်သူဝန်ထမ်းဖြစ်ပြီးဆိုရတဲ့တခြားအလုပ်မလုပ်နိုင်တော့ပါဘူးသူတို့တော်တော်များများကဗန်ထဲမှာပတ်ဆက်ရှိပြီးသားလူတွေပါအမွေရသူတွေပဲဖြစ်ဖြစ်သူတို့ဘာသာချမ်းသာပြီးသူတွေပဲဖြစ်ဖြစ်ပါကျွန်တော်ဆိုရင်3လလောက်မဲဆွယ်ပွဲတွေလုပ်ခဲ့တယ်ဆိုရင်ပဲပေးစရာတွေအတွက်ဥပါမောင်းရပါတယ်ကျွန်တ
ကျွန်တော်ကိုတနာအောင်ပြောတာမဟုတ်ပါဘူးဒီနိုင်ငံမှာအဲ့ဒီယာရုနေရာတွေကိုပတ်စံမရှိပဲအလွယ်တကူရဖို့မလွယ်ဘူးဆိုတာကိုလူတွေသိစေချင်တာ
ပါအစရုံးကတော့သူဟာရွေးကောက်ပွဲဝင်ဖို့အထိမစဉ်းစားခဲ့ပေမဲ့သူ့ရဲ့မိတ်ဆွေတွေနဲ့မိခင်ရဲ့တိုက်တွန်းမှုကြောင့်အခုလိုရွေးကောက်ပွဲဝင်ဖို့မနစ်ကဆုံးဖြတ်ခဲ့တာလို့ဆိုပါတယ်ဒီကမှာတော့သူဟာအလူငွေ1.2 million လောက်အထိရရှိထားပြီးဒါဟာသူပြိုင်ဘက်ထက်အများကြီးပိုတယ်လို့အချက်လက်ဖလှယ်တဲ့ website မှာဖော်ပြပါရယ် Florida ပြည်နယ်အုပ်ချုပ်ရေးမှူးဟာ Republican ဖြစ်တာကြောင့်လဲအခွင့်အရေးတွေရဖို့ပူစူးစမ်းတောင်းဆိုရမယ်လို့ဆိုပါရယ
်ဒီနှစ်က Florida ပြည်နယ်အတွက်တကယ့်ကိုအခက်တွေ့တဲ့နှစ်ပါပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က Gay, Queer, LGBTQ+ အတိုင်းဝိုင်းပေါ်အတိအမှတ်ပြုထားတာကိုကျောင်းတွေကနေဖယ်ရှားမယ်ဆိုပြီးပြောပါတယ်ကျွန်တော်တို့က Twitter ကနေပဲပြန်ပြောနေလို့မရပါဘူးလက်တွေ့ကြကြတုံ့ပြန်ရပါမယ် LGBTQ+ ကဘာဆိုတာပြရပါမယ်ဒီနေ့ပွဲမှာလည်းအဲ့ဒါကြောင့်လည်းခုလိုပါဝင်ဆင်နွှဲတာပါဒါပေမဲ့ဒီလောက်နဲ့မလုံလောက်ပါဘူ
းအခုလိုမျိုးလူငယ်တွေစိတ်ဝင်စားနဲ့နိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်လာတာကိုထောက်ခံကြပါတယ်
Yeah, he's very well spoken.
သူပြောတာအလွန်ကောင်းပါတယ်လက်တွေ့အလုံးလုံးသူဖြစ်တယ်လို့ဒီမျိုးဆက်တွေကြားမှာစီယုံသိမ့်သွင်းနိုင်သူပ
ါသူ့လိုလူမျိုးခုချိန်မှာအလွန်လိုအပ်ပါတယ်တခြားလူမျိုးတွေယဉ်ကျေးမှုတွေရည်တည်မှုဒါတွေကိုထည့်သွင်းစဉ်းစားပြီးကျမတို့ကအတိအမှတ်ပြုဖို့လိုပါတယ်အစိုးရအဖွဲ့ထဲမှာလူငယ်တွေရဲ့စိတ်ကူးစိတ်သန်းတွေလည်းပါဝင်ဖို့လိုပြီးအားလုံးမျက်မျက်တတ်တာစဉ်းစားကြစေချင်ပါတယ်
ဒီသာအလုပ်တော်အမတ်ဖြစ်လာမယ်ဆိုရင်အလုံးအခမဲ့ကျမ်းမာရေးဆောက်ရှောက်မှုရဖို့နဲ့လက်နက်ကင်ဆောင်မှုနဲ့ပတ်သက်ပြီးတော့စီမင်းတင်ချက်ဖို့ကဲယောဂအတွက်ကြိုတင်ပြင်ဆင်ဖို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုစတာတွေကိုဦးစားပေးဖြည့်ရှင်းသွားမယ်လို့ဆိုပါရခင်ဗျာအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနယ်စပ်ဖျက်ကျော်လို့မရအောင်တရိုင်းဆောက်ကာရင်ထားပါတယ်ဒါပေမဲ့လည်းတဘာဝပအောင်ကျင်ထင်းထင်းဆောက်ရှောက်သူတွေကတော့ဒီတိုင်းဟာတဘာဝအရာဇကြပြောင်းသွားလာကြတဲ့တော်ရန်တလိဆန်တွေကိုပါဘေးအန္တရာယ်ဖြစ်စေတယ်လို့ဆိုပါတယ်အမေရိကန်မက္ကဆီကိုနယ်စပ်ကာယံထားတဲ့တိုင်းဒစိတ်ဒေတာကိုဖယ်ရှားပေးဖို့တဘာဝတော်ရန်တလိဆန်ဆောက်ရှောက်သူတွေကတောင်းဆိုနေပါတယ်အထူးသဖြင့်တလိဆန်တွေဖြတ်တန်းသွားလာလေးရှိတဲ့ဒေတာကအကာအယံအတားဆီးတွေကိုပါဟိုရုံးကဆိုရင်တိုင်းမရှိတာကြောင့်ဆွေမျိုးတွေရှိရာကိုအလွယ်တကူတွားရောက်နိုင်တယ်လို့တလိဆန်တွေလည်းတဘာဝအတိုင်းစကြဲမြေကူးလူရှာဖွေနိုင်ပါတယ်အခုခါမှာတော့ဒီဒရိုင်းတွေဟာတဘာဝကေယစနစ်အတွက်ချင်းချောက်မှုတည်းရဲ့ဖြစ်လာနေပါတယ
် It's really important
တဘာဝကိုကာကွယ်ဖို့အတွက်တလိဆန်တွေလှလှလှလှပြောင်းရွှေ့ကျဆားနိုင်ဖို့ဒရိုင်းကာထားလို့မရပါဘူ
းဒရိုင်းကာရင်ထားတဲ့ဒေသတွေမှာချက်တစ်တွေကအစတလိဆန်မျိုးစုံရှိပါတယ်အခုခါအဲ့ဒီတလိဆန်တွေဟာဒရိုင်းကြောင့်သူတို့သွာလာလေးရှိတဲ့အမေရိကန်တောင်ပိုင်းအရီဇိုနာပြည်နယ်ကနေမက္ကဆီကိုမြောက်ပိုင်းဆိုနိုရာပြည်နယ်ကိုသွားလေရှိတဲ့လမ်းကြောင်းကနေမသွားလာနိုင်တော့ဘဲဘယ်သွားမှမသိဖြစ်ကုန်တယ်လို့ကင်မရာတွေခြားထားစောင့်ကြည့်တဲ့တဘာဝတော်ရန်ကလိဆန်စောင့်ကြည့်လေ့လာသူတွေကပြောပါတယ်တောဝဲမိသားစုတစုဆိုရင်ရေရဖို့အတွက်တိုင်းကိုဖျက်ဖို့9နိုင်လောက်ကြိုးစားခဲ့ရတယ်လို့လည်းဆိုပါတယ
် This part of the border is one of the
ဒီနယ်စပ်ဒေသတဝိုင်းဟာမြောက်အမေရိကကစိတ်ဝင်စားစရာအကောင်းဆုံးနေရာတွေမှာပါဝင်ပါတယ်ဝက်ဝန်းတွေတောင်ချင်းသေးတွေတမင်တွေတောင်တိုးတွေတခြားတိရစ္ဆာန်တွေငှက်တွေအားလုံးဒီကနေဖြတ်ကြပါတယ
်အမှတ်တမှတ်ကြည့်မယ်ဆိုရင်သတိထားမိမှမဟုတ်ပေမဲ့လေရှားပါတိရစ္ဆာန်မျိုးစုံကျင်လည်ကျဆိုင်ရဒေသဖြစ်တယ်လို့ဒေသခံတွေကပြောပါတယ်လူနေဒေသတွေချက်ထင်လာတာကလည်းတဘာဝအပေါ်ရိုက်ခတ်မှုရှိနေတာပါ
Sí nos preocupa mucho también.
ခုလိုမျိုးဒရိုင်းဆောက်လိုက်တာကြောင့်တဘွားပေါ်ရိုက်ခတ်မှုတွေတက်တောင်လို့မက္ကဆီကိုဆွေးအဘက်ကဘာမှမပြောရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်စိုးရိမ်ပါတယ
်။အမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်ဖျက်ချမှုတွေကိုတားဆီးဖို့1994ခုနှစ်လောက်ကတည်းကအတားဆီးအကြံဉာဏ်တွေချထားတာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့နောက်ထပ်တရိုင်းမြင့်တွေထပ်မံဆောက်လုပ်ခါကာယံခဲ့ပါတယ်။တရားမဝင်ကြွကြော်သူတွေဝင်ရောက်တဲ့ဆိုပြီးနေဆက်ကိုတတိုင်းနဲ့ကာဖို့ရွေးကောက်ပွဲကာလမှာကတည်းက Build the Wall ဆိုပြီးတော့ Trump ကကြွကြော်ခဲ့တာပါခင်ဗျာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လေး American တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တောက်ချာနေညာတိုင်းတင်ဆက်ပေးနေကြသိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးသွားမှာပါလူကျန်းမာရေးအတွက်အကျိုးဖြစ်စေတဲ့ရှင်သန်နေတဲ့ bacteria လေးတွေပါတဲ့ probiotic နဲ့ဒီ probiotic ကိုအလွယ်တကူရနိုင်တဲ့ဒိန်းချင်းအကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကပေးမြတ်တင်ပြထားပါတယ်ခင်ဗျာ
အ
သားဟင်းနီဟင်းရနဲ့ထမင်းတို့ပေါမုံတို့လိုဂစီတက်ကိုချင်းဆစားတုံးပြီးကျမရဲ့အတွက်ဇီဝချင်းငွေညာညှိဖို့အတွက်ကြိုးစားနေကြသူတွေဟာကျမရဲ့အတွက်အကျိုးဖြစ်စေတဲ့ live bacteria လေးတွေပါတဲ့ probiotic ကိုလည်းစားသုံးလာကြပါတယ်။ bacteria ဟာရောဂါပိုးတွေလိုထိခိုက်ရှည်နိုင်တယ်လို့လူတွေကထင်နေပေမဲ့ bacteria အများပြားကတော့ကူးပြီးအစာချေပေးတာယောဂါဖြစ်စေတဲ့ cell တွေကိုဖျက်ဆီးပြီးယောဂါမရှိအောင်လုပ်ပေးတာဒါမှမဟုတ် vitamin C ကိုထုတ်ပေးတာမျိုးလိုလူတွေအတွက်အကျိုးရှိစေတယ်လို့ American ကျန်းမာရေးဌာန NIH ကပြောပါတယ်။ probiotic ထဲမှာပါတဲ့ microorganism လေးတွေဟာလူရဲ့ခန္ဓာကိုယ်ရဲ့သဘာဝအတိုင်းရှိနေတဲ့ဒါမှမဟုတ်သူတို့နဲ့အလားတူတဲ့အကောင်လေးမျိုးတွေဖြစ်ပါတယ်။ probiotic တွေထဲမှာအတွေ့အများတဲ့ bacteria အုပ်စုနှစ်စုက lactobacillus နဲ့Bifidobacterium အုပ်စုတွေဖြစ်ပါတယ်။ဒီ probiotic တွေကဘယ်လိုအလုပ်လုပ်ပါသလဲ။ရှင်သန်နေတဲ့ဒီ bacteria ပိုးလေးတွေကိုယ်ခန္ဓာထဲမှာအလုပ်လုပ်ပုံကိုဓာတုပညာရှင်ဒေါက်တာခင်မောင်ကရှင်းပြပါတယ်။
ကျွန်တော်တို့ကဒီ bacteria တွေလည်းဆိုတဲ့ဟာကိုပထမဖွဲ့လိုက်တော့ပေါ့။ဒီကောင်လေးကကျွန်တော်တို့တွေ့တဲ့သူတွေပေါ်ဒီတော့ Obetulicius Johnson Betulicius Casaro Betulicius Bugerian တို့ဘာလို့စတဲ့အမျိုးအစားခွဲပြီးတော့အဲ့ဒီ bacteria တွေကျွန်တော်တို့ထည့်လာတယ်။ဒါပေမဲ့ billion နဲ့ချီတဲ့ဟာတွေအဆက်တစက်မှာပဲတိမ်ပေါင်းတန်ပေါင်းများစွာပါတဲ့အတွက်ခွဲခြားနိုင်တယ်တော့ခက်ပါတယ်။ဒါကြောင့်အထက်ကြအများကြီးပြောလို့မရဘူး။သူတို့ကအထဲရောက်လာရင်သူတို့ရဲ့အလုပ်သူတို့တုတ်တော်ပဲသူတို့စ조사ရှင်းတာမို့စားတော့လိုက်တဲ့ကြိုင်နဲ့သူတို့ကပွားများလာဖို့စ조사ရင်းနဲ့ကျွန်တော်ကိုက်ခဲကိုကိုက်ရဲ့အချိုးပြူတာတွေတွေ့ရတယ်။ကျွန်တော်ဥပမာပြ protein တစ်ခုကိုအစာချိန်မှဆိုရင် acid နဲ့ non natural acid နဲ့ကျွန်တော်အများကြီးချက်ပြုတ်ပြီးတော့လုပ်ရင်တော့မှအရေးတစ်ခုဖြစ်တော့ဘူးအစာချိန်တိုင်းဘူးကလနဲ့နဲ့တကားမဟုတ်တရက်24နိုင်လောက်တော့ကြာအောင်လို့ကျွန်တော်အမှန်စ조사တော့ဒီကောင်ချိန်ဖြစ်ရတယ်။အမှန်ခက်ခဲပါတယ်။ဒါပေမဲ့ bacteria နဲ့ပြေးလိုက်တော့တစ်ခါလေ3-4နိုင်တည်းမှာ bacteria တွေကစားတော့လို့ချိန်ဖြစ်လိုက်တယ်။သူတို့ကအစာချိန်လိုက်တဲ့အခါမှာကျွန်တော်တို့လိုအပ်တဲ့ protein တွေကကိုယ်ခန္ဓာအလွယ်တကူရပါတယ်။လိုအပ်တဲ့ mineral တွေတတ္တုဓာတ်တွေလည်းပျော်ဝင်တော့ကိုယ်ခန္ဓာထဲကိုရောက်ပါတယ်။တမအားဖြင့်တတ္တုဓာတ်ဆိုတာကျွန်တော် organic မဖြစ်ကိုယ်ခန္ဓာထဲကိုဝင်ရမလွယ်ဘူး။အဲ့ဒီကောင်ကိုအစာလေးဝင်သွားဖို့ bacteria တွေကသူတို့အလုပ်လုပ်တော့အစာခြေရက်ကိုသူကချက်ပေးလိုက်ပါတယ်။အမှန်တန်ခြေနေမြန်မြန်လုပ်နေတဲ့အတွက် probiotic လိုမျိုးမှန်ကန်တဲ့ bacteria ကထည့်ပေးနိုင်ရင်အများဆုံးယောဂါရရှိတဲ့ပျောက်ကင်းတတ်တာလေအထူးသဖြင့်အစာအိမ်ယောဂါတွေရေရှင်တက်တာတို့ပိုက်ချက်မှမအိမ်မသာဖြစ်တာတွေက probiotic ပေးလိုက်ရင်ကောင်းတယ်တွေ့
probiotic ကိုဘယ်ကနေရနိုင်ပါသလဲ
probiotic ကိုရနိုင်တဲ့နေရာတွေကတော့အများကြီးရှိတော့ဘောကိုစားလို့တာတော့ဒိန်ကျင်ပဲဒီနွားလို့တွေကျွဲလို့တွေသူတို့ကလပ်အုံးလို့တွေသုံးလို့တွေလို့တွေမျိုးစုံကနေတော့လောက်ကြတာဖြစ်တယ်အဲ့တော့အချင်းဖောက်လိုက်တဲ့ acid ဖြစ်အောင်သူတို့လုပ်တယ်ဒါမှမဟုတ်ကြာရှည်ထားလိုက်တယ်အဲ့ဒီခါမှာဒီတဲ့ bacteria တွေဝင်လာဒီကောင်တွေပြစ်စီသွားတယ်တင်းကျင်ဖြစ်လာတယ်အကျန်တဲ့ဟာတွေကအကုန်လုံးနေပါအသေးအနှံလေးအရွက်တွေ protein ပါတဲ့ဟာတွေထူးဖြစ်အဲ့ဒီက probiotic bacteria တွေနဲ့ဒီ probiotic ကိုပြင်ဆင်လို့ပြုလုပ်နိုင်တယ်ဥပမာဒီ pain relief ဆိုတော့ pain relief ကိုကျွန်တော်တို့ကချားနဲ့နေတော့အချင်းဖောက်လိုက်ရင်ပေးပြီးစကားနေပါရတယ်ပဲငပီတာ probiotic အများကြီးပါတယ်အဲ့ဒီတိုင်းပဲဂျပန်ကမီဆိုလိုပါဆိုရင်နောက်ပိုင်းမှာသူတို့တော်သိပါပြီမီဆိုဆိုတော့ပေးပြီးစပါလေငပီလိုလုပ်ထားတဲ့ဟာဒီတိုင်းသူတို့အဲ့ဒီဟင်းလိုတောက်တယ်ကျွန်တော်တို့ငန်းငပီကြီးဇွန်ငပီကြီးညင်ငပီကြီးစတဲ့အချိန်မှာလည်းအဲ့ဒီ probiotic ကြီးအကုန်လုံးပါပါတယ်နောက်တစ်ခုကဒီငချောက်တို့ဘာလို့မှာလဲ probiotic bacteria တွေအများကြီးတွေ့ရတယ်ကျွန်တော်တို့သုံးနေတဲ့လက်လုံချင်တွေပေါ့ဂက်ကချင်လို့ဒီမုန်းလာချင်လို့စသဖြင့်အချင်ဖောက်ထားတဲ့ဟာတွေတမားချင်တွေအားလုံးပါ probiotic bacteria တွေပါပ
ါတချို့မုန်းရင်ရွက်တွေကိုအချင်တည်ထားတဲ့ကင်မရှိကစပြီးလက်လုံချင်တွေကိုစားရင်ဝမ်းပြေဝမ်းလျှောမဖြစ်အောင်စနစ်တကျလုပ်ဖို့လိုတယ်လို့ပြောပါလေ
သူတွေကအာနာစားရင်ဘိုင်းနာတယ်ပါညာပြောတာဟာမှန်ပါတယ်တော့အဆစ်လုံးလုံးကဲကဲဖြစ်သွားရင်လည်းသူတို့ဘိုင်းနာတယ်လည်းဖြစ်နိုင်ပါတယ်သို့တော့အဓိကတော့တစ်ခါကြတော့လက်တွေကလုံးတစ်ခါကြမတန့်ဘူးဖုံးအုပ်ထားရမရှိဘူး။မှန်ကန်တဲ့ဤပုံစံမလုပ်ဘူးဆိုရင်အချင်းလုံးကဲတာတော့ intoxication ပေါ့လေအဆိပ်ဖြစ်သွားတာလေဖြစ်နိုင်တယ်။နည်းနည်းလေးအဆိပ်ဖြစ်သွားတော့အထက်က offshore တာမျိုးဖြစ်လာတယ်။ E coli တွေဝင်သွားတယ်။ဒါကြောင့်အဲ့ဒီဖြစ်စီတွေကို ပမာပြင်းပြတဲ့လာလို့ရင်ကျွန်တော်ကတဲ့ချင်တော့မိုးလာချင်တော့နော်ပြင်ပမောချင်တော့ဘာလို့အချင်းတွေအကုန်လုံးမမာရီစားနေကြတာခါရပမာကန်ကဖြစ်တယ်လို့ကျွန်တော်ယူဆပါတယ
် probiotic bacteria တွေကိုနောနုကနေဒင်းချင်းဖြစ်အောင်လုပ်ပြီးအလွယ်ကူဆုံးထုတ်နိုင်ပါတယ
်နောနုကအလွယ်ကူဆုံးရနိုင်တဲ့နောထွက်ဖြစ်စီဖြစ်တယ်ဒီမှာတို့လေ့လာတဲ့အခါမှာ popular science မှာသုတေသနာလောက်ထားတဲ့အခါမှာကမ္ဘာမှာကြီးလိုက် region နဲ့ဖြတ်လိုက်အနောက်တိုင်းကနေပေဒီယာလောက်ထိကိုလာရင်အိန္ဒိယမှာပြတ်သွားတယ်အဲ့ဒီကိုဟောလို့ဥက္ကရာတိုက်ရိုက်ဆုတ်လို့ရတယ်ဒါပေမဲ့ဗမာပြည်ကနေဆောက်တော့ဂျပန်လို့ဝင်ပြီးသွားတယ်များစုကပန်းရှင်ရောက်တယ်ဘာလို့ကအစားမကြည့်ဘူးဘာလို့စိုင်းဝန်းသွားတယ်ဆိုတာအကုန်လုံးတော်တော်ဖြစ်ကြတယ်ဗမာပြည်ကလူတွေလည်းလို့စိုင်းဝန်းသွားတာပဲအဲ့တော့ဒီမှာသူတို့ပြန်လေ့လာတဲ့အခါမှာဘာလို့ကဒီအရှိတိုင်းတိုင်းမျိုးမတည့်လားတည်ကြပဲသူတို့တွေ့သွားတယ်သူတို့အလန်းကြီးတော့ထွက်တယ်ပြီးတော့သူတို့အဲ့ဒီဘွားလို့အချင်းဖောက်လိုက်တယ်။ဒင်းချင်းဖြစ်အောင်လုပ်လိုက်တော့ဒင်းချင်းကအမှန်တင့်တော်တဲ့ဟာဆိုတော့အဲ့ဒီမှာတွေ့သွားတယ်။သူတေသနာလို့တဲ့အရှိတိုင်းနဲ့အနောက်တိုင်းကဘာဖြစ်လို့ဒီလောက်တော့ကွာလဲ။ဆိုတဲ့ဟာကိုမယုံကြတော့နွားတွေစမ်းတာ။အင်္ဂလိပ်နွားတွေကိုကျွန်တော်တို့ခောက်ယိုးကျွေးတယ်။အင်္ဂလိပ်နွားတွေသိတယ်။စားလို့မရအောင်သူတို့ကမျက်စားမှရတယ်။အဲ့တော့အင်္ဂလိပ်နွားတွေကိုဘဝကနွားတွေရဲ့ပိုက်ဆံအန်ဇိုင်းကိုတိုင်ဖောက်တော့သူတို့ဥထဲကိုထည့်ပေးလိုက်တော့အစားတဲ့ခါမှာအဲ့ဒီအင်္ဂလိပ်နွားတွေကမသိတော့enzyme တွေကိုသူကတော့ဒီတော့ထည့်ပြီးလိုက်တာဒီ enzyme တွေကကခုန probiotic တွေအ probiotic တွေကတော့လုပ်ပေးနိုင်တဲ့အရာကိုသူတွေ့သွားတယ်ဒါကြောင့်ဒီ danger အမှန်တန်ကောင်းတဲ့ဟာပဲဆိုတော့ထုတ်ပါတယ်ဒီဂျပန်ကထုတ်တဲ့ yakuto ပါလို့ဆိုရင်ကျွန်တော်တို့အရှိတိုင်းမှာအမှန်တန်ခေတ်ဆောက်ရတဲ့ Singapore urea တို့ကကျွန်တော်တို့ဒါလေးကို plain သေးသေးလေးနဲ့ probiotic danger ဆိုတော့တောက်တယ်နောက်တန်းလည်းလက်ခံတယ်အရှိတရားလက်ခံတယ်ဘာမှအရသာအများကြီးမရှိတဲ့ provided အရေးလေးနည်းနည်းလေးကကျွန်တော်တို့အချိုးပြုတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဘာစင်သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်တင်ဆက်ပေးကြတာဖြစ်ပါတယ် VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့ကြမ်းရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုမင်းကတလဲကျင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားထူးချော်စစ်ဟာဥရောပအတွက်လုံခြုံမှုကင်းမဲ့တဲ့ကာလကိုရောက်သွားစေတယ်လို့ဂျာမနီနိုင်ငံကပြောလိုက်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကရှေ့မှာအန္တရာယ်ကြီးတဲ့ဆယ်စုနှစ်ဖြစ်တော့မယ်လို့ခန့်မှန်းလိုက်ပြီးနောက်တစ်ရက်ဒီနေ့မှာပဲဂျာမနီသမ္မတဖရန့်ဝေါ်တာစတေမီယာကအခုလိုပြောလိုက်တာပါခင်ဗျာ။အီရန်ဆန္ဒပြသူတွေကိုတော့ထောက်ခံတယ်လို့အမေရိကန်နဲ့ကနေဒါကကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကကနေဒါနိုင်ငံခြားရေးဝန်ကြီးမယ်လနီဂျွိုင်းနဲ့သွားတွေ့အမြင်ဖလှယ်ပြီးအခုလိုသဘောတူခဲ့ကြတာလို့မနေ့ချက်သားရေးနေ့ကပြောလိုက်တာပါ။အီရန်မှာမျိုးသမီးငယ်အတူကိုကောင်းစီပေါ်ဝါစီမင်းတိတိကျကျမလိုက်နာလို့ဖန်စီထိန်သိမ်းခဲ့ခြင်းသိဆုံးခဲ့တဲ့ပေါ်လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်လာနေပါတယ်ခင်ဗျမြမစစ်ကောင်စီရဲ့ဖိနှိပ်သက်ဖြတ်မှုတွေပိုဆိုးလာတယ်လို့သံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂမှာတင်ပြခဲ့ပါတယ်မြမနိုင်ငံတဝန်းလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တခြားရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေစစ်တပ်ကဆက်လုပ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းကပြောလိုက်တာပါICJ နိုင်ငံတကာတရားရုံးရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာကိုမနေ့ကကုလထွေထွေညီလာခံမှာသုံးသက်ဆွေးနွေးခြင်းအတွင်းဦးကျော်မိုးထွန်းကအခုလိုပြောခဲ့တာပါခင်ဗျ။မြန်မာအနေနဲ့အာဆီယံဘုံသဘောတူညီချက်မဖြည့်ဆည်းခဲ့တဲ့အပေါ်စိတ်ပြည့်ရပေမဲ့အာဆီယံကထုတ်ပြစ်ဖို့တော့မရှိပါဘူးလို့အင်ဒိုနီးရှားကပြောလိုက်ပါတယ်။မြန်မာပါဝင်အာဆီယံအဖွဲ့ဝင်တွေကြားချမှတ်ထားတဲ့ဒီသဘောတူညီချက်၅ရပ်ကိုအကောင်အထည်ဖော်ဖို့မြန်မာဘက်ကလိပ်ပါဆောင်ရွက်မှုမရှိတဲ့အပေါ်စိတ်ပြည့်ခဲ့ရပေမဲ့ထုတ်ပြဖို့အထီတော့မစင်စားတာပါဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနအာဆီယံပူးပေါင်းဆောင်ရွက်မှုဆိုင်ရာညွှန်ကြားမှုစစ်ထားတူအာဆူရီယိုဒီပူရိုကပြောခဲ့တာပါအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာဘက်ကလိုက်ပါဆောင်ရွက်မှုမရှိသလိုတိုးတက်မှုမရှိလာတဲ့အပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့စိတ်ပြတ်မိကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်တီနိုမာဆူဒီကလည်းမနေ့ကအာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့အထူးစည်းဝေးပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
တရင်ချင်းချုပ်ကိုကိုဝင်းမင်းချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကမန်းအင်ဂျင်နီယာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ Rob McLean တို့ဖြစ်ပါတယ် View American အတန်ရဲ့တောက်ချနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိ line meter 32 51နဲ့ line meter 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လေးကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံး ဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ညနေပ
This program has come to you from the Voice of America, Washington.